Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ29ရက်ချက်တာရီညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။ line 2 meter 1925 32နဲ့ line meter 190ကနေခန့်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA website Facebook နဲ့ YouTube မှာလည်းတချိန်တည်းနားဆင်နိုင်ပါတယ်ခင်ဗျာ။ညအစီအစဉ်ကကျွန်တော်ဝင်းမင်းပါဒီညအထူးခြားဆုံးသတင်းတွေတဲမှာတော့မြမကြီးလုံချုံကြီးကောက်စီမံနဲ့တကားပိတ်ဆွေးနွေးဖို့ရှိပါတယ်။ NLD အစိုးရရဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းနဲ့ NLD ဘူဖွဲ့ဝင်ဦးဝန်သာမြင့်တို့ပြန်လည်လာကြပါပြီ။ဒီနောက်ဆက်တဲ့သတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စစ်ကောင်စီအကြမ်းဖက်မှုရပ်ဖို့ပြတ်ကွက်နေတဲ့နိုင်ငံတကာကိုကုလကုသလဲတွေတောင်းဆိုရမှာရန်ဟိလီကဖြတ်သုံးပြက်လုပ်ဖို့အခုလိုတောင်းဆိုလိုက်ပါတယ်
။ Recently,
Federal Democracy, Badainian Go Machagin, T. Tubarame. Now, on our season, Nipsi attended the big go, Sikon Siga, Change Out, Taminivale, Titan Lari, Pimaro, Agunya Pussin, Ganari, Chete, Uanke, and Maya, Tonset, Chenau, Jamai, Taina, the Dins Larigo, Nasin, Chayamaba, Guyan Sona, Tete, of the Man and Nagata, the Unigo, goes all well and agree and look up your paper.
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတနည်းနည်းပါးကြာလာပြီးတဲ့နောက်မတိမငြိမ်အခြေအနေတွေဆက်ဖြစ်နေတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံကနိုင်ငံသားရေးဝန်ကြီးတို့မနေ့ပြန်တောက်တံနေ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့တန်တပန်သတင်းအရင်းမြစ်တွေကပြောပါတယ်။တကပိတ်ကျင်းပမဲ့ဒီစည်းအဝေးကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အတူကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရစခုံးတို့တက်ရောက်ကြမဲ့အကြောင်းတန်တမာသတင်းရင်းမြစ်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်။အခုလအစောပိုင်းကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုသွားရောက်ပြီးမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တဲ့အငင်းပွားစရာဖြစ်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ဝန်ကြီးပရစခုံးကရှင်းလင်းတင်ပြလိမ့်မယ်လို့ယူဆရပါတယ်။စစ်တပ်ကအာဏာသိမ်းခြင်းကစလို့ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခြင်းမရှိခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်ဟာစစ်ကောင်စီကိုတရားဝင်အောင်လုပ်ပေးဖို့ကြိုးစားတဲ့ခီးစဉ်ဆိုပြီးဝေဖန်သူတွေကထောက်ပြခဲ့ကြသလိုပြည်ရင်းပြည်ပလူခွင့်ရေးအဖွဲ့တွေကလည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အတူနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်31ကငယ်နဲ့တရားစွဲဆိုခံထားရပြီးလက်ရှိအမှုရင်ဆိုင်နေရတဲ့ NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းကိုကျန်းမာရေးအခြေအနေအရဒီကနေ့မှာအာမခံပေးလိုက်တယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းလင်းတဦးကအတည်ပြုပေးပါတယ်။ဇန်နဝါရီလ29ရက်နေ့မှာကြားနာတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်31ကငယ်ရုံးချင်းမှာအခုလိုအာမခံပေးလိုက်တာဖြစ်ပါတယ်။ဦးစိုးဝင်းရဲ့ကျန်းမာရေးအခြေအနေအရအမခံပေးဖို့ရှင်းနေအဖွဲ့ကတရားရုံးကိုလျှောက်ထားခဲ့တာဖြစ်ပြီးစစ်ကောင်စီရဲ့အထူးတရားရုံးကရာဇဝတ်ကျင့်ထုံးပုံမှန်6901အရဒီနေ့ရုံးချင်းမှာအာမခံပေးခဲ့တာဖြစ်တယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းနေတူကအတည်ပြုပြောပါတယ်
။ကိုလူတဲ့တွေရရကျမရရတော့စိတ်ကမခံနိုင်ရတာဆိုတော့အဲအဲ့ဒါတော့နော်ရာဇဝတ်ကျင့်ထုံးပုံကို6901အရပြလိုက်တာပါ။အမကျန်တဲ့ခံဝင်တဲ့အမှုရဆိုင်မှာပေါ့ဟုတ်တရားဥပဒေအရသူစစ်တမ်းမှုခံရတယ်ဝတ်ပြီးတယ်ဆိုတော့တရားဥပဒေဖတ်ကြတာပေါ့နော်ပြည်သူတို့တော့မသိဘူး
အမကရရှိသွားပေမဲ့လည်းဦးစိုးဝင်းဟာဆွဲဆိုထားတဲ့ဒီအမှုကိုဆက်လက်ရင်ဆိုင်ရအောင်မှာဖြစ်ပါတယ်ဦးစိုးဝင်းဟာဥမာကြီးကင်ဆာရောဂါကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကလေးကစလို့ဆေးရုံတက်ရောက်ကုသနေရတာဖြစ်ပြီးရုံးချင်းတွေမတက်ရောက်နိုင်တာတလားကျော်ရှိလာပြီးဖြစ်ပါတယ်လက်ရှိအချိန်ထိလည်းကုသမှုခံယူနေရသူဖြစ်ပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအတွင်းရေးမှူးအဖွဲ့ဝင်ဦးဟန်တာမြင့်ကိုဒီကနေ့ဇန်နဝါရီလ29ရက်နေ့မှာအင်းစင်အကျဉ်းထောင်ကနေသူ့ရဲ့နေအိမ်ကိုပြန်လည်ပို့ဆောင်ပေးခဲ့တယ်လို့ဦးဟန်တာမြင့်ရဲ့ရှင်းလင်းကပြောပါတယ်။ဦးဟန်တာမြင့်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုပ်ဆောင်မှု905ခါခွေးနဲ့စစ်ကောင်စီကထောင်ဒဏ်နှစ်ချထားခဲ့တာပါ။အခုဘာကြောင့်ပြန်လွတ်ပေးသလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့သူ့ရှင်းလင်းက VOA ကိုအခုလိုပြောပါတယ်။
ဒီကြရတော့ဟုတ်တယ်ကွာ။ကျွန်တော်ဒီစီးတော့မပြရဘူး။လက်အောင်းအောင်းနေတာ။အော်ဒါကျွန်တော်တို့ကဒီမှာဒီအတိုင်းမှာသူ့ပြေးဖားရည်ရွယ်တက်ဖို့ရှိတာကို။ဒါကလွတ်တာလွတ်တာဝတ်ဆက်တာဆက်တာဝတ်တ
ာ။အနာသိန်းစစ်တပ်နဲ့မပူပေါင်းမှု2021ခုနှစ်ဖေဖော်ဝါရီလ9ရက်နဲ့13ရက်နေ့တွေမှာ NLD ပါတီကထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ဆောင်ဟာတိုင်းပြည်မငြိမ်မသက်ဖြစ်စေရန်စီယုံလုံးဆောင်မှုမြောက်တယ်လို့ဆိုပြီးဥဟတာမြင့်နဲ့2020ရွက်ောက်ပွဲဗဟိုအောင်နိုင်ရေးအဖွဲ့ရဲ့ဗန္ဓာရေးမှုဦးသိန်းဦးတို့ကိုပုံမှန်905ခါခွေးနဲ့အတူတရားစွဲခဲ့ပြီးတဲ့နောက်2021ခုနှစ်ဒီဇင်ဘာလကုန်ပိုင်းမှာထောင်နှစ်စီချမှတ်ခံရပါတယ် ကိုကန်တာမြင့်လိုပဲဒီကနေ့အင်းစိန်ထောင်ကနေလူ၅ဦးတည်းမနဲ့ပြန်လွတ်ပေးတယ်လို့စုံစမ်းသိရှိရပေမဲ့ဘသူတွေပြန်လွတ်တယ်လဲအတိအကျသိရဖို့ဆက်လက်စုံစမ်းနေသေးဖြစ်ပါတယ်ခင်ဗျာ ออสเตรเลียซ้อนเองกงมณีวูดไซด์ကမြန်မာနိုင်ငံအတွင်းသူ့ရဲ့လုပ်ငန်းတွေပြန်ရုံသိမ်းမဲ့အကြောင်းဒီကနေ့ကြေညာပါတယ်ဆရာနာတဲမှုနောက်ပိုင်းနိုင်ငံသားယင်းမြုံနာမှုကုမ္ပဏီအများအပြားမြန်မာနိုင်ငံအတွင်းကထွက်ခွာနေတာမှာပြီးခဲ့တဲ့သတင်းပတ်ကလည်းပြင်သစ်ซ้อนเองกงมณีတိုတယ်နဲ့အမေရိကန်ซ้อนเองกงมณี Chevronတို့မြန်မာနိုင်ငံအတွင်းလုပ်ငန်းတွေပြန်ရုံသိမ်းမဲ့အကြောင်းကြေညာခဲ့ကြပါတယ်
那个人家人家没有那么高明的，你呢？你们那个人对西外龙安的六少年阿片，阿那等四大段文会亚子的，就是比龙安的一部比人比把六块一块的个皮阿被当送的嘛，五彩八万，那我那个人家双眼高明的，龙安也没讲过，第一班段，这代偷变拉家的皮巴的，怎么样？
美国人在南边棉麻麻的时间内，南湾国内的生态体，白土米达石谷，kilohertz，正阿零阿多尼亚，白土米达二三阿，kilohertz，绝对是空多尼亚，白土米达东山内，kilohertz，高东东阿罗片，室内电容为嘛，白兰米达第二个是，kilohertz，正阿空阿阿内比较突然变的吧？是。由于个人在到瑞内亚湾，到松亚的人内个，生了几年变的吧？嘞。 รัสเซียเป็นอันดับที่สองอยู่ท่าเรือลงอยู่ในสัญญาต่างสูงจากที่ป่าวเนสซาโกอเมริกันปีนองซูเน่แล้วแอตแลนติกซ์ซาโกเพื่อนิโดเพื่อรู้ว่ารัสเซียทั้งจะเปลี่ยนใจเลยหรือเปล่าเลยแต่หากรัสเซียในยูเครนปฏิบัติการตั้งมาเยี่ยนนี้แล้วเนี่ยพิชานายด้วยยูเครนป่าวเองอุยอบานในงานนี้เนี่ยนี่นายบีรัสเซียต่างสูงจากที่ก็จะเปลี่ยนใจได้เพื่อเลยรัสเซียในงานสัญญาอเมริกันจะมาจีเอริสซาโกรัสเซียในงานจะให้ฐานะกูลูกูรันตัวบีเปิกเกอร์ฮัลโหลสู้ไปเลย အလားတူပဲနေတိုးဘက်ကလည်းဥရောပတိုက်ရဲ့လုံခြုံရေးနဲ့ဆိုင်တဲ့စာကိုရုရှားဆိုရထံသိကြပေးဖို့ခဲ့တယ်လို့ဆိုပါတယ်။ဒီစာရေးကရုရှားတို့ရဲ့စိုးရိမ်မှုတွေကိုဖြေရှင်းပေးထားတဲ့အချိန်ထဲမှာပဲယူကရိန်းပြည်ပခါတွေကိုတန်တမာရေးနီးလန်းတဲ့အဖြစ်ရှားနိုင်မှုအခွင့်အလမ်းပေးထားတဲ့စာရေးဖြစ်တယ်လို့သက်ဆိုင်ရာရရှိတွေကပြောပါတယ်။အမေရိကန်ဘက်ကအခုရေးပို့လိုက်တဲ့စာထဲမှာရုရှားတို့ကအဓ
င်တဲ့အခြေအနေမှာရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ရုရှားရဲ့လုံခြုံရေးဆိုင်ရာတောင်းဆိုချက်တွေထဲမှာနေတိုးမာမိတ်အဖွဲ့ကရှေ့ဥရောပတွေဘက်တိုးချဲ့လာနေတာအထူးသဖြင့်ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကိုအဖွဲ့ဝင်ဖြစ်လာပြီးလှုပ်ဆောင်လာနေတာတွေကိုရပ်တန့်ဖို့နဲ့ရှေ့ဥရောပတိုက်မှာရှိတဲ့နေတိုးတပ်ဖွဲ့ဝင်တွေရှော့ချပေးလို့ပါဝင်ပါတယ်ခင်ဗျာ။ဒေါကိုရီးယားနိုင်ငံကနောက်ထပ်ပယ်ထိန်3ဒုံးကျည်20မိနစ်ကအထက်မှန်ပြစ်ခတ်လိုက်တဲ့အကြောင်းဒေါကိုရီးယားကပြောပါတယ်။ဒါဟာဒီနေ့အတွင်း6ကြိမ်မြောက်စမ်းသပ်ပြစ်ခတ်တာဖြစ်ပါတယ်။တာလိုပြစ်ပယ်ထိန်3ဒုံးကျည်20လို့ယူဆပြီးမိနစ်ကမနက်ဒေသစံတော်ချိန်8နာရီလောက်မှာအရှေ့ဘက်ကန်ဟိုရန်ကနေပင်လယ်ပြင်ဘက်ကိုပြစ်ခတ်ခဲ့တာဖြစ်တယ်လို့ဒေါကိုရီးယားစစ်တပ်ကသတင်းတော်တွေကိုပြောပါတယ်။ဒေါကိုရီးယားအရှေ့ဘက်ကန်ဟိုရန်ဟမ်မုံမြို့နာကပြစ်ခတ်ခဲ့တာလို့ဆိုပေမဲ့အသေးစိတ်အချက်အလက်တော့မသိရသေးပါဘူး။ဒီသတင်းမှတ်ထဲမှာပယ်ထိန်3ခုစ်ဒုံးကြီး20စမ်းသပ်ပစ်ခတ်ပြီးနှစ်ရက်အတွင်းနောက်ထပ်မေဇာဒုံးတွေပစ်ခတ်ခဲ့တာပါဒီလိုစမ်းသပ်မှုတွေဟာနျူကလ িয়ার အရေးဆွေးနွေးပွဲတွေပြန်ဆောက်ဖို့တောင်းဆိုနေတဲ့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံကိုဖိအားပေးတာလို့မြင်ရပါတယ်အမေရိကန်ပြည်ထောင်စုဂျပန်နဲ့ကိုရီးယားဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးမတ်လမ်ဘတ်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားနဲ့ဘယ်မှမဆိုဘာအကြောင်းအရာပဲဖြစ်ဖြစ်ဆွေးနွေးနိုင်တဲ့အကြောင်းမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနCSIS ရဲ့ online studio တစ်ခုမှာပြောဆိုပါရယ်ရောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်ဆွတ်လုပ်ဖို့ဆန္ဒရှိမယ်ဆိုရင်ကြိုတင်သတ်မှတ်ချက်မထားဘဲအလေးနက်ထားဆွေးနွေးမှာဖြစ်တယ်လို့ပြောဆိုထားပါရယ်ခင်ဗျာရောက်ကိုရီးယားနိုင်ငံမှာဒီနေ့တနေ့တည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ 14,000 ကျော်ရှိခဲ့ပြီးတော့နေစဉ်ကူးစက်မှု3ရက်သက်တိုက်စံချိန်တင်တိုးလာတဲ့အကြောင်းတောင်ကိုရီးယားဆိုတာတာဝန်ရှိသူတွေကပြောပါရယ်ကူးစက်မြန်တဲ့ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ် Omicron ကြောင့်နေစဉ်ကူးစက်သူအရေအတွက်တိတိကျကျတိုးလာနေတာပါအ သက်40ယောက်တည်းကြာကူးစက်မှုပိုများလာနေတာဖြစ်ပြီးတော့တတိပိုင်းနေကြမှာတော့ကူးစက်မှုရောကြလာတဲ့အပြင်ပြင်းပြင်းထန်ထန်ဖျားနာသူအရေအတွက်လည်းနည်းလာတယ်လို့တောင်ကိုရီးယားရဲ့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကော်မရှင်နာမင်းကြီးချန်အွန်ချောင်းကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုအနီးကဆောင်ကြည့်နေတဲ့အမေရိကန်နိုင်ငံဂျွန်ဆော့ပ်ကင်တက္ကသိုလ်ရဲ့ဒီကနေ့နောက်ဆုံးသိရရတော့ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်သူဦးရေဟာ362သန်းကျော်နဲ့သေဆုံးသူ5သန်းကျော်ရှိသွားပြီဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာပြည်နိုင်ငံဘေကျင်းမြို့မှာရှေ့သတင်းမှတ်ကြရင်စတင်လို့မဲ့ဆောင်းဒီအိုလံပစ်ပြိုင်ပွဲကိုဝင်ရောက်ဆွတ်ဖတ်တာတွေမလုပ်ဖို့ပြည်နိုင်ငံကအမေရိကန်ကိုသတိပေးလိုက်ပါတယ်ပြည်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ပြည်နိုင်ငံရဲ့ဝန်ကြီးဝမ်ယီနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်တို့စကားပြောခဲ့ကြပြီးတော့အဲ့ဒီမှာပြည်နိုင်ငံရဲ့ဝန်ကြီးဝမ်ယီကအခုချိန်မှာအရေးကြီးဆုံးဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စကအမေရိကန်နေနဲ့ဘေကျင်းဆောင်းဒီအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ဆွတ်ဖတ်တာတွေကိုရပ်တန့်တင်တယ်လို့ပြောကြခဲ့တယ်လို့ဆိုပါတယ်ပြည်ထောင်ငယ်ရဲ့လူခွေမတန်းတွေကိုထောက်ပြပြီးဒီအားကားပြိုင်ပွဲကိုအမေရိကန်ဥဆောင်ပြီးတော့တဏမာရေးရသပိတ်မောက်ထားကြတာရှိပါတယ်အမေရိကန်ဆူရနဲ့အနောက်နိုင်ငံ၅နိုင်ငံကလွတ်တော်အမတ်ဒီဟာအထူးသဖြင့်ပြည်ထောင်နိုင်ငံရှင်ချမ်းပြည်နယ်ကလူနည်းစုဝီဂါမွတ်စလင်တွေပေါ်ဆက်ဆံနေတဲ့ပြည်ဆိုးရရဲ့မူဝါဒတွေဟာလူမျိုးတုံးသက်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာ
သတင်းရညာအထူးကြဆုံးသတင်းတွေကိုကိုစော်ဝတ်လိုက်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုပြောပြပေးပါမယ်ပထမဆုံးကတော့စစ်ကောင်စီကျန်းဖက်မှုရပ်ဖို့နိုင်ငံတကာပြတ်ကွက်နေကြမှာမြမအကြက်တဲတွေအဆုံးသက်ပြီးစစ်တပ်ရဲ့ကျန်းဖက်လို့ရက်တွေဟန်တာနိုင်ရင်မှာကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ဘက်ကခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ပြတ်ကွက်နေတယ်လို့မြမနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်အနာသိမ်းခဲ့တဲ့တစ်နှစ်အတွင်းပြည်သူတွေပေါ်စစ်တပ်ကရက်ဆက်ချမ်းကျုပ်တဲ့လောက်ရမျိုးစုံကျူးလွန်ခဲ့ပေမဲ့တုံ့ပြန်တွန်းလှန်တဲ့ဒီမိုကရေစီလှုပ်ရှားမှုကိုသာပိုပြီးအားကောင်းစေခဲ့တယ်လို့လည်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဦးသိန်းထိုက်ဦးကဆက်ပြောပြမှာပါ
။စစ်တပ်ကအနာသိမ်းခဲ့တဲ့တစ်နှစ်တာအတွင်းမြန်မာနိုင်ငံမှာရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှု9600ကျော်ရှိခဲ့တဲ့အကြောင်းအထူးကြံပေးကောင်စီဖွဲ့ဝင်တို့ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးသူကိုယ်စားလှယ်အောင်ရှန်ဟီလီကပြောဆိုသွားပါတယ်စီးရီးယား၊ယီမင်၊ပါလက်စတိုင်း၊အီရန်နိုင်ငံတွေနဲ့နှိုင်းချပြီးအကြမ်းဖက်မှုတွေပိုဆိုးလာတဲ့အခြေအနေကိုသူကထောက်ပြသွားတာပါဒါကြောင့်လည်းနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဖြတ်သုံးချက်မဟာဗျူဟာကိုနှောင့်နှေးကြံ့ကြံ့မှုမရှိဘဲအမြန်ဆုံးအကောင်အထည်ဖော်ဖို့လိုနေပြီဆိုပြီးသူကပြောဆိုသွားပါတယ
် Recently,
စစ်တပ်နဲ့တူရမယ်လမ်းကိုဖြတ်တောက်ပိတ်ဆို့ရမယ်သူတို့ဝင်ဝင်ရမယ်နည်းလမ်းတွေကိုဖြတ်တောက်ပိတ်ဆို့ရပါမယ်အရေးမယူဘဲလုခွင့်ပေးထားတာတွေကိုအဆုံးသတ်အောင်ဖြတ်ဖို့လိုပါတယ်မကြသေးခင်ကပဲတိုးတက်တဲ့အကောင့်ဘက်ဥတီတဲ့အဖြစ်ပြက်တွေကိုကျွန်တော်တို့တွေ့ရပါတယ် Chevron နဲ့ Total ကုမ္ပဏီတွေကမြန်မာနိုင်ငံထဲကထွက်ဖို့ဆုံးဖြတ်ခဲ့တယ် Australian Woodside ရေနံကုမ္ပဏီကလည်းထွက်ခွာမယ်လို့ဒီကနေ့ပြောပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်ပြီးတော့စီးပွားရေးလှုပ်ဆောင်နေသူတွေသတိထားမယ်ကိစ္စတွေကိုအမေရိကန်ပြည်ထောင်စုကအကြံပေးထားတဲ့သတိပေးချက်လည်းထုတ်ပြန်ထားပါတယ်။ဒီလိုစီးပွားရေးလုပ်ငန်းတွေကြောင့်ဒီမိုကရေစီရေးဖြစ်ပေါ်တိုးတက်မှုနဲ့ဥပဒေစိုးမိုးရေးကိုထိခိုက်စေပါတယ်
။မြန်မာစစ်တပ်အာဏာရယူလာဒီနေ့ပြည့်တဲ့အချိန်ဒီမိုကရေစီရေးလှုပ်ရှားမှုနဲ့နိုင်ငံတကာအခင်းအကျင်းကိုအကောင်းဘက်ကဦးတည်တဲ့မျှော်လင့်ချက်နဲ့တိုးတက်မှုတွေရှိလာတာအဖြစ်ကြီးဖို့လိုပါတယ်ဆိုပြီးပြောတော်သူကတော့ FFM လို့ဒီဘက်ခေါ်တဲ့မြန်မာနိုင်ငံဆရာကုလသမဂ္ဂကချက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌဟောင်းမဇူကီဒရစ်ဖန်ဖြစ်ပါတယ
် the first optimism of course is the legitimation of the junta
ပထမဆုံးအကောင်းမြင်မျှော်လင့်လို့ရတဲ့အချက်ကတော့စစ်ကောင်စီရဲ့တရားဝင်မှုကိစ္စပါဒုတိယတစ်ချက်ကတော့ဒီတိုင်းပြည်ဟာအသစ်ပြန်လည်မွေးဖွားတဲ့ Federal ပြည်ထောင်စုစီဦးတည်တဲ့သမိုင်းဆိုင်ရာဖြစ်စဉ်တစ်ခုကိုရောက်လာတာပါသမိုင်းမှာနိုင်ငံတစ်ခုဒီလိုလမ်းကြောင်းပေါ်ကိုရောက်လာပြီဆိုရင်ဘယ်အရာကမှတားဆီးလို့မရပါဘူး။ဒိုင်းတာလက်နဲ့ကိုင်းအဖွဲ့အစည်းတွေအားလုံးကဒီကိစ္စမှာတပေါင်းတစည်းတည်းငါတို့နဲ့မဆိုင်ဘူးဆိုပြီးမနေကြတော့ဘဲနဲ့သူတို့ကိုသူတို့အနာဂတ်မြန်မာနိုင်ငံအတွက်မှပါဝင်ရမယ့်သူတွေဆိုတာသတ်မှတ်လာကြပါတယ်။အရင်ကဝန်ကြီးချုပ်ဟောင်းလီကွမ်ယူပြောခဲ့တဲ့စစ်တပ်မရှိရင်မြန်မာနိုင်ငံပျက်စီးသွားမယ်လို့ပြောခဲ့ဘူးတာနဲ့တခြားစီဖြစ်လာပါတယ်။စစ်တပ်ရှိနေလို့မြန်မာနိုင်ငံပျက်စီးသွားနိုင်တဲ့အခြေအနေပ
ါလက်ရှိအာဆီယံလက်ချောက်ဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံရဲ့ချိတ်ကပ်မှုတွေကဘုံသဘောတူညီချက်၅ချက်ချမှတ်ထားတဲ့အာဆီယံရဲ့လုပ်ငန်းစဉ်တွေကို Now don't be led was the Lule, Mazuki Doris Manga, Tobiawari. ASEAN ဘက်ကဒါကိုတက်မှတ်ဖို့ကြိုးစားနေတယ်လို့မြင်တဲ့အကြောင်းလေးသူကပြောဆိုသွားပါတယ်။မြန်မာနိုင်ငံအခြေပါကုလသမဂ္ဂလူကြိုရေးကောင်စီဘက်ကထိရောက်တဲ့လွတ်ဆောင်ချက်တွေချမှတ်ဖို့ပြက်ကွက်နေတဲ့အကြောင်းဝေဖန်ပြောသွားတဲ့သူကတော့2019ခုနှစ်တုန်းကကုလသမဂ္ဂအချက်အလက်စုံစမ်းရေးကောင်ရှင်အဖွဲ့ဝင်ခရစ်စီတိုဒီဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာချမ်းဖဲ့ဖွဲ့စည်းတစ်ခုဖြစ်တယ်ဆိုတာကိုဇင်းသာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။
We don't throw around words like terrorism and terrorist organization. For us, these are not rhetoric.
ကျန်းဖက်သမားတွေ၊အကျန်းဖက်အဖွဲ့အစည်းဆိုတာတွေကိုကျွန်တော်တို့ကစကားလုံးတွေနဲ့ထင်ရမြင်ရပြောနေတာမဟုတ်ပါဘူး။ကျွန်တော်တို့ဟာတီးကြလွတ်လပ်တဲ့နိုင်ငံတကာကျွမ်းကျင်ပညာရှင်တွေဖြစ်ပါတယ်။ကျွန်တော်တို့ပြောဆိုချက်တွေဟာဥပဒေအရအခြေခံပြောဆိုတာပါ။စစ်ကောင်စီရဲ့လိုရက်တွေကိုစစ်ဆေးပြီးမှကျွန်တော်တို့ကတတ်မှတ်တာပါ။အများပြည်သူကိုရွေကျဲရှိရှိတစားကန်အဖြစ်အတုံးချတေကြီးထိခိုက်စီတဲ့အကျန်းဖက်လူရက်တွေကိုနိုင်ငံကြီးရွေချက်နဲ့စီအုပ်ချုပ်ရေးကိုလက်ခံလာအောင်ချိန်ချောက်တဲ့အနေနဲ့ရရက်ဆက်ဆက်ကျူးလွန်နေတာတွေ့ရပါတယ်
။မြန်မာစစ်တပ်ဘက်ကတော့ကုလသမဂ္ဂဘက်ကမြန်မာရေးပြောဆိုချက်တွေဟာတစ်ဖက်သက်ပဲလိုက်တဲ့ကြီးညာချက်တွေဖြစ်တဲ့ဆိုပြီးတုံ့ပြန်ထားသလိုနိုင်ငံတကာရေးနံကုမ္ပဏီကြီးတချို့တွက်ခွာသွားပေမဲ့မိတ်ဖက်အဖွဲ့အစည်းတွေနိုင်ငံတချို့နဲ့စီးပွားရေးဆက်လုပ်မယ်ကြောင်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာမြန်မာစစ်တပ်ရဲ့ဝင်ငွေရနိုင်တဲ့နည်းလမ်းတွေကိုပိတ်ပစ်ဖို့ဆိုရင်နိုင်ငံတကာအနေနဲ့သူသဖြင့်အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဥရောပအဖွဲ့ဝင်နိုင်ငံတွေကြားပုံသဘောတူညီတဲ့စစ်တပ်ရဲ့ရင်နံတဲ့သဘောတူညီကရတဲ့ဝင်ငွေတွေကိုပြစ်မှတ်ထားရေးယူမှုတွေချမှတ်ဖို့လိုအပ်နေပြီဆိုပြီးလူ့ခွင့်ရေးအဖွဲ့တွေကလည်းပြောဆိုနေပါတယ်။ဒီလိုပြောဆိုနေကြချိန်တွေနဲ့အချိန်ကိုက်စစ်တပ်ကအာဏာရယူခဲ့တဲ့ဒီနှစ်ပြည့်ခါနေ့အချိန်မှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပုံပြီးထိရောက်တဲ့ရေးယူမှုတွေလှုပ်ဆောင်ဖို့အထူးကြံပေးကောင်စီကတိုက်တွန်းချက်ထွက်ပေါ်လာတာချေချောင်းပါခင်ဗျာ
။ဥသိမ်းထိုင်ကိုပြောပြခဲ့တာပါအခုဆက်ပြီးတော့ Federal Democracy ပြည်ရင်အတည်ပြုနိုင်တော့မယ်အကြောင်းပါမြန်မာနိုင်ငံမှာမြို့သားညီညွတ်ရေးတိုင်းပင်ခံကောင်စီ NUCC ရဲ့ပထမဆုံးချိန်ပြည်သူညီလာခံကနေအစုအဖွဲ့အစည်းအဝေးသုံးသက်ဆွေးနွေးသဘောတူညီမှုတွေနဲ့ Federal Democracy ပြည်ရင်ကိုအတည်ပြုကြတော့မှာလို့အမျိုးသားညီညွတ်ရေးဆွေးနွေးသမ္မတကပြောလိုက်ပါတယ်ဒီညီလာခံကနေအတည်ပြုမဲ့ Federal Democracy ပြည်ရင်ကိုဥပဒေနဲ့ညီပြဌာန်းနိုင်ရေးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့အနေနဲ့လွှတ်တော်ခေါ်ဆောင်ရွက်သွားမယ်လို့လည်းပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌကပြောပါတယ်ဒီမိုကရေစီအင်အားစုတွေနဲ့တော်လိုင်းအင်အားစုတွေကခေါင်းဆောင်တွေတက်ရောက်နေတဲ့ဒီညီလာခံအဖွဲ့ပထမနဲ့အသေးစိတ်ကိုအွန်လိုင်းကတက်သတင်းရခဲ့တဲ့မဆုမွန်ပြပြပေးပါဦးခင်ဗျာ
NUCC ကနေကမကထပြုပြီးတော့ဇန်နဝါရီလ28ရက်နေ့ကနေဇန်နဝါရီလ29ရက်နေ့အထိ3ရက်တာကျင်းပမယ်ပြည်သူညီလာခံကနေ Federal Democracy ပြည်ရင်အတည်ပြုနိုင်ရေး NUG နဲ့ CRPH အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေအစုအဖွဲ့အသီးသီးကတိုင်းရင်းသားခေါင်းဆောင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ပါပါဝင်ဆွေးနွေးဆုံးဖြတ်ကြတော့မှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီး NUG ရဲ့ယာယီသမ္မတဒူဝါလာရှိလာကသူ့ရဲ့မိန့်ခွန်းထဲမှာအခုလိုပြောသွားပါတယ်
။ပြည်ထောင်စုကြီးရဲ့အဓိကအရင်ခံရေတောက်မြေပြဿနာတွေပြည်ပခတ်တွေကိုဖြေရှင်းနိုင်မဲ့ Federal Democracy ပြည်ထောင်စုကြီးတည်ဆောက်နိုင်ရေးအတွက်အရေးကြီးလာတဲ့ Federal Democracy ပြည်ရင်ကြီးကိုဒီညီလာခံမှာအတည်ပြုပြီးတမိုင်းမှတ်တိုင်ဆိုင်သူနိုင်တော့မှာဖြစ်ပါလေစစ်အာဏာရှင်စနစ်အပါဝင်အာဏာရှင်စနစ်မှန်သမျှပပျောက်ရေး2008ဖက်စီပုံချကနုပ်တဲ့အပြစ်တဖြတ်သိမ်းရေး Federal Democracy ပြည်ထောင်စုတည်ဆောက်ရေးအယတ္တပြည်သူအစိုးရပေါ်ထွန်းရေးအစရှိတဲ့ရည်ရွယ်ချက်တွေနဲ့အတည်ပြုပြတ်ထမဲ့ပြည်ရှင်ကြီးကຫນွေອູ້ຈໍລະຍ້ແດ່ເຊັດສອງລ້ານຍະມີຊຸດສອງຜິດລະມາຜິດပါແລ້ວ
ປິດຸຫນີລາກັນກະນີ້ອຕີປິໄລແມ່ Federal Democracy ປະໄຍນໂກອຸປະລິນແນອຍີປາຖ້ານໄນຍ້ຍ້ວກောက်ຂັນຫຼຸດດໍໂກສະເລຍຍາອສຸອເພອະເນແນຫຼຸດດໍຂໍສອງຍ້ວຕົ້ວແມ່ໂລແລ CRPH ອຸກກະຖາອູ້ອອງຈີຍົນກາປ ્યો ວ່າໄດ
້ Federal ປະໄຍນມາປາຊິແດ່ປີດອງສຸຫມິ່ວຍີແຈ່ນສັນຕັນບູມຍາປິວະຊີແມ່ကြည်တော်စုဘွားတိုင်းရင်သားအားလုံးနှိရှိလာများမျှော်လင့်တောင်းတခဲ့ကြတဲ့ Federal Democracy ပြည်တော်စုကြီးတိဆောက်နိုင်ရေးအတွက်ဒီညီလာခံကြီးဟာခရာတွတ်ချိန်တာလွတ်ချိန်ခရာတွတ်ချင်းတာလွတ်ချင်းအခမ်းအနားအဖြစ်ရှုမြင်နေပါတယ်ခီးရှည်ကြီးကိုဆက်လက်ပြီးတော့ရှောက်လန်းကြရအောင်မှလည်းဖြစ်ပါတယ်အပြစ်ကြိုးပမ်းရအောင်မယ်နိဒန်းလို့လဲဆိုနေပါတယ်
ပြည်သူညီလာခံကိုဥဆောင်တက်ရောက်လာတဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများရဲ့ကိုယ်စားကယင်းဒီအမျိုးသားတိုးတက်ရေးပါတီ KNPP ရဲ့ဥက္ကဋ္ဌခူးရေကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတက်လှမ်းချမယ်ဆိုပြီးတော့ကျွန်တော်တို့အတူတကွာဘောထပ်တူကြရင်းနဲ့ကျွန်တော်တို့အခုလိုအိမ်နဲ့အားနဲ့ကျွန်တော်တို့ပူးပေါင်းပါဝင်ဆောင်ရွက်နေကြတဲ့အချိန်ကာလလည်းဖြစ်ပါတယ်အားလုံးတို့တွေတပ်
ပါရှိပါတယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ရှင်။မဆင်မုံပြပြကြတာပါအခုစက်ပြီးအတန်တိတ်တပိတ်ကိုစစ်ကောင်စီတာမင်နေကြမှာဆေးရနာသိမ်းမှုတစ်နှစ်ပြည့်တဲ့ဖေဖော်ဝါရီ၁ရက်နေ့အတန်တိတ်တပိတ်မှာမပါကြဘူးရန်ကုန်နဲ့မန္တလေးတချို့နေရာတွေမှာစစ်ကောင်စီကတတိပေးနေပါတယ်။အဲဒီနေ့မှာဈေးဆိုင်တွေမဖွင့်ရင်ရေယူမယ်ဆိုတာမျိုးအွန်လိုင်းတွေနဲ့လိုက်အော်နေတာပါ။အတန်တိတ်တပိတ်နှို
ဒီကနေ့ကမ္ဘာကထပြုပြီးတော့ဇန်နဝါရီလနှစ်ဆက်ခုနှစ်ရက်နေ့ကနေ့ဂျန်ဝါရီလ20ရက်နေ့ပါဝင်စားဖို့ဆန္ဒပြသူတွေစီယုံနေကြပါပဲစစ်ကောင်စီဘက်ကလည်းအတန်တိတ်ဆန့်ကျင်မှုမှာပါဝင်သူတွေကိုအရေးယူမယ်လို့ရန်ကုန်နဲ့မန္တလေးကနေရာတချို့မှာကားနဲ့လှည့်ပြီးတတိပေးနေတာပါ အဲ့ဒီနေ့မှာစည်းစိမ်တွေအနေနဲ့ပုံမှန်ဆိုင်မဖွင့်ရင်လည်းအကြံဖတ်မှုတိုက်ဖြတ်ရေးဥပဒေအရပစ္စည်းတွေတိမ်မယ်လို့တတိပေးချင်းချောင်းနေပါတယ်။မန္တလေးမြို့မှာဒီတတိပေးချက်တွေကိုစစ်ကောင်စီကလိုက်ကျင်ကြနေတယ်လို့လက်ကမ်းစာဆောင်ဝေတာဓာတ်ဆိုင်တွေမှာစာကတ်တာတွေလုံနေပါတယ်။အကြံတိတ်တဲ့ဘိတ်မှာပါဝင်ကြဖို့နှိုးဆော်တဲ့သူတွေကိုဖမ်းဆီးတာတွေလည်းရှိနေတယ်လို့မန္တလေးတဘိတ်အ တို့ဟိုဥပဒေတွေမျိုးစုံမိနာပေါင်းစုံတွေအလုပ်တဲ့ဒီကျွန်တော်တို့ဒီဆိုင်ကန်းနေဆိုရင်ကျွန်တော်ဆိုင်မပိတ်ဖို့ရအတွက်ဒီလက်မှတ်တွေထုတ်ခိုင်းပြန်နော်ဒီဒီလိုလဲမှလည်းဒီတင်အချက်လက်အမားတွေဒီ Sanitary Strike မှာမပါဝင်ပြေဖို့ဒီတောက်လျှောက်ပေါ့နော်ကျွန်တော်စခေါ်ရနေကနေစပဲဒီနေ့ဒီမန္တလေးမြို့မှာကားတွေနဲ့လှည့်ပြီးတော့ကျွန်တော်တို့ all right ဟိုစိုက်ပွားမျိုးပုံစံမျိုးလေးခင်းနေပြစာရွက်ဒီလမ်းပေါ်မှာကတ်တယ်ဒီတူတို့ပြန်ထုံးစံတိုင်းနေပေါ့ဒါကတော့ရုံမှာဟိုပေါင်းတရပူဆောင်ကိုင်းစစ်ကောင်စီကတို့ရဲ့တုံးနိုင်တဲ့ဒီတတိယဒီတနည်းပဲရှိအဲကျွန်တော်တို့ဒီလူတို့ကြောက်သွားအောင်လို့မျိုးအချင်းချောက်တဲ့ဆိုင်ဆက်တိုက်ဆက်တိုက်တွေ့ရပါတယ်ခင်ဗျအလားရှိတော့ကျွန်တော်မန္တလေးမြို့ပါကျန်တဲ့နေရာတည်းပဲဒီတီမှာဟိုဆိုင် JP တဲ့ဆိုင်တွေတွေ့ရတယ် JP ယုံနေမဟုတ်ဘူးပေါ့သူတို့အနေနဲ့ဟိုဆိုင်တွေမှာဝိဇ္ဇေဝါလေးတွေ့လို့ဆိုပြီးတော့ဟိုညံပန်းနေဆိုင်တာမျိုးလေကျွန်တော်မြင်နေအခြေအနေတည်းမြောက်ကျွန်တော်အနေနဲ့တွေ့ရပါတယ်ခင်ဗျာ
အတန်တိတ်သိမ့်မှာပါဝင်ရင်ထောင်တန်တွေချနိုင်တဲ့ပုံမှန်တွေတက်ပြီးအရေးယူမယ်လို့စစ်ကောင်စီဘက်ကတတိပေးနေတာမို့ပြည်သူတွေအနေနဲ့ကိုနီးကိုဟန်နဲ့အတန်တိတ်သိမ့်ကိုပါဝင်လို့ရတယ်လို့ရန်ကုန်သိမ့်ဦးဆောင်သူတူကပြောပါတယ်
ဒီဆန်နေဆိုရင်ဆယ်နှစ်ရည်လေးနိုင်ပြီတော့ကျွန်တော်တတ်မှတ်ထားတာ။အဲတော့ထားပါတော့ဗျာဆယ်နှစ်ရည်လေးနိုင်ဆိုရင်ကျွန်တော်တို့ကအဲ့ဒီမှာဟိုဂျူတော်များများရုံးတက်ရတာ9 to 5ဆိုတော့ကျွန်တော်တို့ရုံးသွားရုံးသွင်းနေရတယ်လွတ်တယ်ဗျာဒီလား။အဲတော့9နိုင်မထိုးရင်ရုံးသွားမဲ့လူတွေပုံမှန်တိုင်းရှိနေတာပဲ။အဲတော့ဆယ်နိုင်ထိုးကျွန်တော်ဆန်နေဆိုလုပ်တဲ့အချိန်မှာတို့ကအလုပ်ဝင်နေရောက်နေပြီ။လေးနိုင်ဆိုပြီးသွားတဲ့အချိန်တွေနဲ့တို့ကအလုပ်ခွင့်ထဲမှာပဲရှိသေးတယ်9နိုင်မှရုံးချင်တယ်။အဲ့လိုအချိန်မှာလူတွေကလက်မောက်ပင်တက်လာနိုင်တဲ့မျိုးရှိတယ်။အဲတော့အလုပ်ကြွားမယ်ကြွားတယ်အလုပ်ကိုပုံမှန်သွားရုံနဲ့အဲဆိုင်ကြီးဖွင့်လာတဲ့လူတွေဒါပေမဲ့ကျွန်တော်ဆိုင်ရှင်နေနေနဲ့ဆိုင်တော်မှာပြင်နေဖွင့်လာလိုက်ဆယ်နိုင်နဲ့လေးနိုင်တွင်ဟိုလာဝယ်မဲ့လူမရှိတော့သူတို့တိနေတော့ချင်အဲ့လိုပုံစံမျိုးကတော့ဒေးကင်းလို့ကျွန်တော်ထင်တယ်ဒါပေမဲ့တပတ်ကရန်ကြီးလည်းဘာမှမတက်နိုင်ဘူးဟိုတေးကြတာသူတို့ဘာမှမတက်နိုင်ဘူး
စစ်ကောင်စီကဆိုင်တွေမပိတ်ဖို့နဲ့ပိတ်ရင်နိုင်ငံဘက်ကအဖြစ်ချိတ်ပိတ်တင်ဆဲတာတွေလုပ်မယ်ဆိုတာကြောင့်တချို့ဆိုင်တွေကတော့မဖြစ်မနေအခြေအနေကြောင့်ဖွင့်ထားရမယ်လို့သင်္ဘောတီတောင်ပိုင်ရှင်တူကခုလိုပြောပါတယ်။ကျွန်တော်တို့ကကိုကလေးတွေလည်းရှိတော့လေဒီဘဝလေးတစ်ပတ်လောက်ဆိုတော့ဟိုတိုင်တော့ဖွင့်ပြလိုက်မယ်။အဲဒါကျွန်တော်တို့ကတော့လူလဲထွက်လာတာမဟုတ်ဘူးလေ။တိုင်တော့အပ
ဒီကနေ့ကမ္ဘာကထပြုပြီးတော့ဇန်နဝါရီလ20ရက်အချက်အခါတော့အကြံဖတ်မှုတိုက်ဖြည့်ရေးဥပဒေပုံမှန်50နှစ်ကာကြီးကထောင်ဒဏ်10နှစ်နိုင်ငံတော်အကြီးညိုပြောင်းလှုပ်ဆောင်မှု63ကြီးပုံမှန်120ကာကြီးကထောင်ဒဏ်2နှစ်ဆက်ထိ တက်မတော်အကြီးညိုပြောင်းလှုပ်ဆောင်မှုငါးရငါးကာကြီးအလက်ထရောနစ်ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှ32ကာကြီးတို့ကတော့ထောင်3နှစ်ထိချမှတ်နိုင်ပါတယ်။ဆရာနာရှင်စန့်ကျင်တဲ့အတန်တိတ်တပိတ်ကို2027ခုနှစ်မတ်လနဲ့ဒီဇင်ဘာလတွေတုန်းကတော့ပြုလုပ်ခဲ့တာမှာမြန်မာနိုင်ငံတိုင်းနိုင်ငံလုံးအနှက်အများစုပါဝင်ခဲ့ကြပြီးတပိတ်မှောက်နေချိန်မှာ လှုပ်ရှားသွားလာမှုတွေအလုံးရပ်ဆိုင်ခဲ့ပါတယ်။အဲ့ဒီတုန်းကလည်းစိုက်ပိတ်ခဲ့တဲ့တချို့ဈေးဆိုင်တွေပစ္စည်းသိမ်းတာအပါအဝင်အရေးယူခံရတာတွေရှိခဲ့ပါတယ်။ဖက်ဒရယ်လက်တရက်နေမှာအတန်တိတ်တပိတ် silent strike လုပ်ကြဖို့ဆရာနာရှင်စန့်ကျင်သူတွေစီစဉ်နေကြတဲ့တချိန်ထဲမှာစစ်တပ်ထောက်ခံသူတချို့ကတော့စစ်ကောင်စီထောက်ခံပွဲတွေလုပ်မယ်လို့ကြေညာထားကြပါတယ်။ရန်ကုန်မြို့မှာဆိုရင်ရန်ကုန်မြို့တော်ခန်းမနဲ့မဟာဗန္ဓုလပန်းချံရှိမှာလူအင်အား199ရောင်းနဲ့စစ်တပ်ထောက်ခံပွဲလုပ်မယ်လို့အဖွဲ့တစ်ခုကကြေညာထားပါတယ်ရှင်။
လေမှာပြောပြခဲ့တာပါအခုတော့လွိုက်ကော်ကရွာတွေမှာဒီလာတဲ့လူတွေလောက်20ထိတွေ့ရကြောင်းပါခရီးပြင်းတဲ့လွိုက်ကော်မျိုးပန်းကန်ရက်ွက်နဲ့ရေရွေကြီးရွာတို့မှာလူတွေလောက်ကိုလောက်ဒီနေ့ထပ်မံတွေ့လိုက်ရတယ်လို့လူမှုကွန်ရက်အတင်းကပြောပါတယ်ဒါကြောင့်အလောင်း20ကျော်ဒီလာတဲ့ရှိလာပါပြီမိုင်းလိုရက်ကတော့ဝိုင်းမှာလဲဒီနေ့လဲစိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့တင်
Artillery ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်နေတဲ့လွယ်ကော်မျိုးတစ်ဝိုက်လူလောင်းကိုလောင်းထပ်မံတွေ့ရှိရတယ်လို့အဲ့ဒီဘက်မှာပရိဒါလုတ်ပေးနေတဲ့လူမှုကွန်ရီအသင်းကဗီဒီယိုကိုပြောပါတယ်လွယ်ကော်မျိုးပေါ်ကတန်ကန်ရက်ကွက်မှာလူတွေလောင်း၃လောင်းနဲ့လွယ်ကော်မျိုးနယ်မဝေးတဲ့ရေယိုကြီးရွာကအင်နာဂျင်တစ်ခုမှအလောင်း၆လောင်းတွေ့ရှိတာလို့အခုလိုပြောပါတယ်ရေယိုလေးတဲ့ရတာပေါ့ပေါ့
အဲ့ဒီမှာဆိုကလည်းအဲ့လိုမျိုးအင်ဂျင်တွေမှာပေါ့အခုတကယ်တော့တိုက်ရှိရတဲ့ထားကတော့နောက်ထပ်အခုလောလောဆယ်ပန်ကန်းတက်မှာပေါ့နော်ပန်ကန်းတက်မှာတော့မတူတူကလေးလောလောဆယ်တော့၃လောင်းတွေ့ရှိလာသေးတယ်ပေါ့နော်ဒီနေ့ကတည်းကပေါက်လောင်းပြီးတော့အခုဆယ်ရမယ်လောင်းတွေရှိသေးတယ်ပေါ့ဒီနေ့လောလောဆယ်တော့၃လောင်းပေါ့ဗျာအခုဆန်ဝိုင်ဒအတွင်းမှာပဲသူတို့အသင်းကကူညီတယ်ပေးရတဲ့အလောင်းပေါ
တတ်နဲ့လောက်ပေါ့ဒီနေရဆိုတော့အရင်ကတည်းကအခုမှစစ်တဲ့ဥစ္စာတွေတော့မဟုတ်ဘူးကွာနည်းနည်းတော့ရုပ်တွေပြက်နေတယ်ပေါ့အရင်ရက်ကြီးတုန်းကစစ်ထားတဲ့ဟာတွေပေါ့ပြီးမှကျွန်တော်တို့ကကျွန်တော်ပုံမှာတရင်တက်လာတဲ့အနေအထားမှာမူတည်ပြီးမှကျွန်တော်တို့ဘောအကြောင်းကြားတဲ့အနေအထားမှာကျွန်တော်သတ်မြင်ရတာဟု
တ်ရဲကော်မျိုးပန်ကန်းရက်ကွက်မှာဇန်နဝါရီလဆန်းတွေကတိုက်ပွဲပြင်းထန်ခဲ့တယ်လို့မျိုးနယ်မဝေးတဲ့ရေယူချေးရွာမှာလည်းစစ်ကောင်စီတပ်တွေဝင်ရောက်လို့ဒေသခံတွေဒေလွရာထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။မိုင်းလုံးရက်ကွက်မှာတိုက်ပွဲတွေကတော့ကြာတာပြီးနေအထိဆက်ရှိနေပါတယ်။ကြာတာပြီးနေမနေ့10နာရီလောက်ကပုံပြကန်အနီးတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကတွားတိုက်ရာကပစ်ခတ်တိုက်ဆိုင်မှုတွေဖြစ်ခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်။
ဒါပေမဲ့မိုင်းလုံးတုတ်ချောက်ပြည်ဒီမပြကံကမရှိတဲ့စကွဲလို့မဟုတ်ဘူးကျွန်တော်တို့ဒီဟိုနည်းနည်းလေးပဲဟိုတောက်ကြမ်းနဲ့တုတ်ဝင်ရှိတယ်လေအမှန်ခဏလေးပါပဲဒီမပြကံကမှာသူတို့စခန်းလက်ဆတ်နဲ့တဘောမရှိတယ်ဒီတိတော့အင်အားလည်းရှိထားတော့ဘောနော်အဲ့တော့ကျွန်တော်တို့ဒီအင်အားများတုံးလဲအဆင်မပြေဘူးအမှကိုင်းပြင်းဆိုတော့လေကိုင်းပြင်းခဲ့မှလေကျွန်တော်တို့လေဘုံနဲ့ကျဲခါမှလည်းသိရင်ရတယ်ဒါကြောင့်လို့ကျွန်တော်တို့လေအင်အားများမတုံးမနဲ့ကျွန်တော်တို့လေအငင်းငယ်နဲ့ပဲတွားပြီးတော့တောက်ကြမ်းတော့ဝင်ပြလိုက်တယ်ဘောနော်
ကရပြည်နယ်ကတိုက်ပွဲတွေဖြစ်တဲ့နေရာတွေမှာစစ်ကောင်စီကလေကြောင်းကားတွေပါတိုက်ခိုက်တဲ့အတွက်စစ်ပီးဒုက္ခတွေသိဆုံးတာလည်းရှိခဲ့ပါတယ်။တိုက်ပွဲတွေရက်နေတဲ့အချိန်မှာလည်းအရက်သားတွေရှိရာဘက်ကစစ်တပ်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်6လက်နာမျိုးလုပ်တဲ့အတွက်စစ်ပီးဒုက္ခတွေနေရာပြောင်းခိုလုံနေကြပါတယ်ရှင
်။မကင်စီပဲကြောပြခဲ့တာပါ။ကျတာရင်းညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ
VOA မြန်မာပိုင်းကထောက်လွှင့်နေတဲ့အစီအစဉ်တွေကိုထောက်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တိုင်းရဲ့စက်တာပရင်းညသတင်းတွေကိုဆက်ပြောပြနေပါတယ်။မကြခင်ထောက်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စက်တာပရင်းညတိုင်းပြောပြနေကြပတ်စင်ကဏ္ဍတွေကအရင်ဆုံးဥရောပခေတ်မြန်မာရေးတုံသက်ချက်နောက်ကျွန်တော်တင်ပြတဲ့ဂျမားရေးကဏ္ဍနဲ့နေဆက်တိုင်းနာတွေပေးပို့တဲ့တိုင်းနာသတင်းစွာပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ဥရောပခင်ရဲ့မြန်မာပြည်သုံးသက်ချက်ပါစကိုင်းတန်းကပြည်သူခံစစ်မှာချင်းစင်းမြောင်းတွင်တိုက်ပွဲတွေပါဝင်တဲ့အထိကျက်ပြတ်လာပုံကိုဥရောပခင်ကကိုညာဝေအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
စကိုင်းတန်းရဲ့ပင်မရေကြောင်းဖြစ်တဲ့ချင်းစင်းမြောင်းဟာမိုင်950ကျော်ပြပြီးမြောက်ကတောင်ဝူစီးပြင်းပါတယ်မြင့်ကြံအဒီမှာအေယာဝတီမြင့်နဲ့ဖြစ်တွေ့တာမို့တယ်ယူပို့ဆောင်ရေးမှာချင်းသွင်းမြင့်ဟာအရေးပါနေစေဖြစ်ပါတယ်။2002ကမုံရွာမှာချင်းသွင်းတရားကိုဖွင့်လှစ်နိုင်တာမို့အနောက်ချင်းသွင်းဒေသနဲ့ကူးတန်းရောင်းဝယ်ရေးအားကောင်းလာပါတယ်။ကလေးဝဟုံးမလင်းနဲ့ခန်းဒီမှာလည်းမြေကူးတရားတွေတည်ဆောက်ထားတာကြောင့်ချင်းသွင်းမြင့်နောက်ဆက်ကမ်းခြေကုန်းလန်းသွားလာရေးလည်းလွယ်ကူလာပါတယ်။ဒီလမ်းမှာဒေသခံပြည်သူစီရဲ့ခုခံစစ်စတယ်လို့ပြောနိုင်ပါလေရင်းမပင်နဲ့ကလီမြို့နယ်ကရွာတွေကို AP လက်ခံကစပြီးစစ်ကောင်စီတပ်ကပြစ်မှတ်ထားတိုက်ခိုက်နေလို့ဒေသခံတွေတောင်းချပြီးထွက်ပြေးတိတ်ရှောင်နေရကြောင်းမြန်မာနောက်သတင်းဌာနက AP 23ရက်နေ့ကသတင်းပေးပို့ပါတယ်ရှင်းအာဏာရှင်စန့်ကြီးရေးစိတ်ကပြင်းထန်တဲ့ဒေသတွေဖြစ်လို့စစ်ကောင်စီကနေမည်စိုးမိုးနိုင်အောင်ပြပြင်တာလို့ဒေသခံတွေကဆိုပါတယ်ယူရဲရွာထဲမှာတက်ဆွဲတဲ့စစ်ကောင်စီတပ်ကိုစစ်ကောင်စီပြေးနိုင်မဲ့မုံရွာကလေးဝကားလမ်းဟာဒေသခံ PDF နဲ့စစ်ကောင်စီတပ်မကြာခဏတိုက်ပွဲဖြစ်ပြီးချုပ်ကင်မှုပြန်ဆိုင်တဲ့နေရာဖြစ်လာပါတယ်
။စကိုင်းတိုင်းမြောက်ဖက်စွန်းဒေသဖြစ်တဲ့ခန်းတီဟုံးမလင်းစတဲ့မြို့နယ်တွေကကြောက်စိန်ကျွန်းတဲ့နဲ့အခြားအဖို့တန်တယံဇာတာတွေကိုဥပဒေမဲ့တည်ယူပို့ဆောင်ရမှာချင်းတွင်းမြစ်ကိုသုံးတယ်လို့စစ်ကောင်စီတပ်ရဲ့လက်နဲ့ခဲရန်ထောက်ပို့ပစ္စည်းနဲ့ရိတ်ခါပို့ဆောင်ရမှာလဲသုံးရပါတယ်။ဒါဝူတိတဲ့ဒေသခံ PDF တပ်ဖွဲ့တွေဟာမြေကြောင်းတစ်လျှောက်မှာစစ်ကောင်စီရဲရင်တွေကိုခြုံခိုးတိုက်ခိုက်ကြပါတယ်။ဒီဇင်ဘာအစောပိုင်းကဆုံဆင်းလာတဲ့စစ်ကောင်စီရဲရင်7စင်းကိုဒေသခံ PDF တွေကဝိုင်းတိုက်ကြတယ်လို့စစ်ရဲရင်တွေကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာမို့ဒေသခံအများအပြားရွာကထွက်ပြေးတိမ်းရှောင်ရပါတယ်။ရဲရင်နဲ့လိုက်ပါလာတဲ့စစ်သားတွေဟာမြကန်နေပြီရွာတွေကိုအများဆုံးပြစ်တာကြောင့်ရှောင်ပြေးသူတွေများပြားလာပါတယ
်။လက်နဲ့အင်အားမကောင်းတဲ့ဒေသက PDF တွေရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီရဲရင်တွေဟာခန်းတီးကမုံရွာကိုစုံစမ်းလာနရကျော်ကြာသွားတယ်လို့မြန်မာနောက်ကဆိုပါတယ်။ရဲရင်မှာလုံခြုံရေးအတွက်လိုက်ပါလာတဲ့စစ်ကောင်စီတပ်သားတွေကလည်းခရီးစဉ်တစ်လျှောက်မှာကမ်းပေးကျေးရွာအများအပြားကိုဒုက္ခပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ခြေကုပ်ယူထားတဲ့ဒေသဆိုရင်ကုန်းချောင်းရောရေချောင်းရောတိုက်ပွဲပြင်းထန်ပါတယ်။စစ်ရဲရင်တန်းမုံရွာရောက်တော့ပါလာတဲ့ပစ္စည်းတွေကိုကုန်းတင်ကားပေါ်တင်ပြီးမန္တလေးကိုပို့ပေးကြောင်းသိရပါတယ်။မုံရွာမန္တလေးကားလမ်းကတိုက်ပွဲအခြေအနေကိုတော့မသိရသေးပါဘူး
။ချင်းတွင်းမြစ်တန်းမှာစစ်တပ်ပိုင်းရွှေကြိုးပြူစီတင်းမောနဲ့ BOC တင်းမောကိုမြောင်မြို့နယ် PDF ကဒီဇင်ဘာ3ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒီဇင်ဘာလ4ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါရယ်ချင်းတွင်းမြစ်တဲကတိုက်ပွဲတွေမှာဒေသလုံးရေမြုံမိုင်းတွေကိုဒီဇင်ဘာ12ရက်နေ့ကစာပြီးသုံးနေကြောင်းကနီ PDF ကကြေညာတာကိုဒီဇင်ဘာ13ရက်နေ့ထုတ် BBC သတင်းမှာဖော်ပြပါရယ်ကနီမြို့နယ်မဲတင်ရွာနီးမှာစစ်ကောင်စီရေရင်တစ်စင်းရေမြုံမိုင်းထိသွားလို့နင်းမြုပ်သွားကြောင်းမင်းကင်း PDF က BBC ကိုအတည်ပြုပြောပါရယ်ရေမြုံမိုင်းကိုအဝေးရင်းစနစ်နဲ့ဖောက်ခွဲတဲ့အမျိုးအစားဖြစ်ပါရယ်ရေစကြိုပျောက်ကြားနဲ့မြင်းညံပျောက်ကြားနှစ်ဖွဲ့ပေါင်းပြီးရေမြုပ်မှိုင်းစမ်းသပ်ထုတ်လုပ်တာအောင်မြင်ကြောင်းဒီဇင်ဘာ9ရက်နေ့ကလေးကကြေညာထားပါတယ်။မင်းကင်းနဲ့ကဏီဒေသမှာမြေကျောင်းတွာလာမှုမလုပ်ဖို့ကိုလည်းဒေသခံ PDF တွေကတတိပေးထားပါတယ
်။ရှင်းတွင်းမြေထဲမှာတွာလာနေတဲ့စစ်ရေရင်တွေကိုတိုက်ခိုက်တဲ့အပြင်မုံရွာကဏီမင်းကင်းကလေးဝကာလာမှာတွာလာတဲ့ရစ်ကောင်စီတပ်တွေကိုလည်းဒေသခံ PDF ကတိုက်ခိုက်ကြောင်းသိရပါတယ်။ဧရာဝတီမြေကျောင်းအတိုင်းဆန်တက်လာတဲ့စစ်ကောင်စီတင်းမောနှစီကိုဖြိမ့်နိုင်တယ်ကစပြီးဒေသခံ PDF တွေကတိုက်ခိုက်ကြောင်း Mandalay Free Press ကတိမှာပေါ်ပြပါတယ်။ကစားမျိုးနားရောက်တော့ခရိုင်ကချင်းတပ်ဖွဲ့နဲ့မျိုးနာပီဒီအက်ကထပ်မှန်တိုက်ခိုက်ပြန်တဲ့အတွက်ထိခိုက်ပျက်စီးမှုတွေရှိတယ်လို့ဆိုပါတယ်။တင်းမောပြက်မှာလိုက်ပါလာတဲ့စစ်ကောင်စီတပ်သားကိုပယ်ယူတဲ့မော်တော်၃စီးကိုမျိုးနာပီဒီအက်ကဆက်လက်တိုက်ခိုက်တဲ့အတွက်မော်တော်ဘုတ်တစ်စီးမြင့်မြုပ်ပြီးစစ်ကောင်စီတပ်သားအများအပြားပေဆုံးကြောင်းသိရပါတယ်။ ကုန်းကြောင်တိုက်ပွဲတွေအပြင်ရေကြောင်တိုက်ပွဲမှာထပ်တိုးလာတာမှုစစ်နယ်မြေကျေပြန့်လာပါတယ်။စစ်ကောင်စီဟာလေတပ်အင်အားကိုတိုက်ပွဲတိုင်းမှာလိုလိုအသုံးပြုနေတာကြောင့်ရွာမိရှုခါရမှုဖြစ်ပြီးတိရှောင်မှုနဲ့ပြည်ကြီးပျက်စီးမှုတွေလည်းများပြားလာတာတွေ့ရပါတယ်ခင်ဗျာ။
ရှင်တွင်မြစ်ထဲရေကြောင်းတိုက်ခိုက်မှုတွေပါပိုပြီးကျဉ်းထန်လာတဲ့ဥရောပခင်ရဲ့မြမရေသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာပါ VOA American တန်ကနေမြမဘာသာရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 19.2532 အပြင် line meter 190 ကနေဆက်လက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်နေရမှာ နေဆက်ကသတင်းတောက်တွေပေးပို့ထားတဲ့တိုင်းဒေသသတင်းလွှာမတိုင်ခင်အပတ်စဉ်ကျန်းမာရေးကဏ္ဍကိုပြောပြပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအိုမီဖရွန်မျိုးကွဲသစ်ကူးစက်မမြအောင်ပြင်ဆင်ရေးပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ် ညမာနိုင်ငံကကိုဗစ်လူနာတွေကိုလည်းဖုန်းကတဆင့်ကူညီကုသပေးနေတဲ့ကုသရောဂါအထူးကဒေါက်တာဇီယာတက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့ဒေါက်တာဇီယာတက်မြန်ကျွန်တော်တို့မြန်မာနိုင်ငံမှာဒီအိုမီခရွန်ကိုဗစ်မျိုးကွဲသစ်ပေါ်နော်ကုသမြန်တာစတင်ပြီးတော့ဒီသတင်းပတ်အနည်းငယ်ကြားလာတဲ့အချိန်မှာ
နိုင်ငံတကာအတွေ့အကြုံတွေအရာအခုလက်ရှိအနေထားမှာပေါ့နော်အဓိကဘာရနေဒီကစပြီးတော့ရှင်းပြကြရစီပထမအရေးကြီးဆုံးတစ်ချက်ကလေကျွန်တော်တို့ဒီမှာနိုဝင်ဘာလကုန်လောက်မှာစပြီးတော့ပြည်ထောင်မိကြတယ်တကယ်တမ်းတော့လက်တွေ့ဖြစ်လာတာဒီဇင်ဘာလဒုတိယပတ်လောက်မှာစပြီးတော့ကေစီဖြစ်လာတယ်တကယ်တက်လာတာတော့ဒီဇင်ဘာ18ရက်နေ့19ရက်နေ့လောက်မှာစပြီးတော့ဖြစ်လာတယ်ပေါ့နော်ပြီးသွားတဲ့အခါမှာစတိုက general bottom down လောက်ကိုကျွန်တော် suppress လုပ်နိုင်ပြီလို့ကျွန်တော်ကတွေ့ရတယ်ပေါ့နော်ဆိုတော့ဒီလိုပဲရှင်းကြည့်လိုက်လို့ရှိရင်တော့ဒီ South Africa မှာဖြစ်သွားတဲ့10ပတ်အခြေပေါ့နော်အဲ့လိုမျိုးကျွန်တော်တွေ့တာပေါ့ကွာ6ပတ်နဲ့10ပတ်လောက်ကြာနိုင်တယ်ပေါ့ဗျာဟိုနှစ်ပတ်လောက်ပြန်မတော့ပြီးတတာတက်မယ်ဆိုတော့သူကြည့်ရတဲ့ပုံစံကိုပြောတာပေါ့နော်ဥပမာနိုင်ငံမှာရလာနိုင်တဲ့ data အနေထားရဒီလောက်တော့အများကြီးတော့မစစ်နိုင်သေးတော့ကျွန်တော်ပြောရတော့နည်းနည်းလေးတော့ခက်တယ်ဒါပေမဲ့လည်းရတဲ့အနေထားကိုကြည့်လိုက်လို့ရှိရင်နံပါတ်၄ရဲ့စာတက်လာတော့ဟိုမကြတာတော့ဘူးရာကနန်းနေ100ကနန်း200ကနန်းလောက်ဒီရှိတာပြီကျွန်တော်ဒီမှာဆိုရင်တနေ့တနေ့ကို1000ကနန်းချီဒီဒါကျွန်တော်စံတလေးတခုမှာ positive ဖြစ်တဲ့ဟာတွေပါလာတယ်အဲ့လိုအချိန်ဒီမှာရောက်တဲ့အခါကျတော့ဒီနိုင်ငံမှာတော့စစ်ဖို့အရန်ကိုတိုက်တွန်းတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီစစ်တာကဘယ်လိုမျိုးအထောက်အကူပြုလဲဆရာ
စစ်လိုက်လို့ရှိရင်ကျွန်တော်တို့က quarantine လုပ်တယ်အလုပ်မှာမသွားခိုင်းဘူးအိမ်မှာရှိတဲ့အဖေမေဦးလေးအတော်ဒီဖြစ်နိုင်လို့ရှိရင်တခါလဲစစ်ပြလိုက်တယ်။ဘာလို့ဆိုတော့အရန်ကူတာကူတာကိုတိမာတာလေကျွန်တော်က quarantine လုပ်လို့ရမှာ။ quarantine လုပ်တာကိုလုံမာတာလေကျွန်တော်တို့တခြားလူတွေစက်နေတော့မကူတော့မှာ။ဒီမို့ဆိုရင်ဒီပိုးကမတရားတဖြစ်လို့ကူတယ်။အိမ်တိမ်မှာတယောက်ပဲဖြစ်လိုက်တိမ်လုံးဖြစ်ဖို့ချန်စာ90%ခန့်လုံးသေချာတော့ရှိတယ်ဒါ Omicron ရဲ့။အရင်တော့ Delta တို့အရင်တော့စဖြစ်ဖြစ်ချင်း China မှာဖြစ်တော့ဒီလောက်ထိမကူဘူး။ဒီလောက်တာကူရဲ့ဟာတော့ဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့တကယ်ပြုတ်ပြုတ်ပြုတ်နေရှိနေရလို့ပြောတော့ဆိုအခုကတော့တခုကကျွန်တော်တို့ဘာလို့ခံနိုင်ရရှိသွားလဲဆိုကျွန်တော်တို့မှာလက်နက်တွေအများကြီးရှိပါလေ။နည်းလမ်းတွေကျွန်တော်တို့သိလာတယ်ဘယ်လိုလုပ်လို့ရှိရင်သက်သာမလဲ။အောက်ဆီဂျင်ပေးခြင်းလို့ဟိုကုလို့တော့မဒီပိုးကိုတတ်နိုင်တဲ့ဆေးတော့မရှိသေးဘူးကိုရဲ့ဒါအမှန်ပဲ။ဒါပေမဲ့ဒီပိုးကိုထိန်းနိုင်တဲ့ကျွန်တော်တို့မှာနည်းလမ်းလေးတွေတော့ရှိလာတယ်ပေါ့။နောက်တစ်ခုကကျွန်တော်က preparation တွေလုပ်လာနိုင်တဲ့အတွက်ကြောင့်ဒီလိုမျိုး wave flight တက်လာတော့မှဒီတစ်ခေါက်ဆိုလို့ရှိရင်ကျွန်တော်တို့ကောင်းကောင်းလေးကို prepare လုပ်နိုင်တယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီလူနာအများကြီးကုဆတ်ခံလာရတော့ဆေးစစ်တာတွေကိုဆရာတို့ဘလို့နေအောင်ခြံတွေခဲ့လဲဆရာ
ဒီဇင်ဘာလတတိယပတ်သရုပ်ထပတ်မှာလိုင်းပေါင်းနေအဲ့လိုလူကြီးတွေမနဲ့6နိုင်လောက်ပြန်စာစီပြီးတော့ ดูดิตั้งสีไปแล้วเสร็จปุ๊บส่งให้ใครชื่อแค่นั้นเองแต่ว่าอะไรมีเสร็จเลยด้วยก็เลยอาจจะมาล่าเสร็จเลยสรุปล่าเสร็จไปเลยเพราะฉะนั้นเราเสียงวันนี้โอ้บอลนี่อะไรตัวนี้ตัวนี้อะไรเนี่ยจันทร์เสียงมาสรุปเช่นไอ้ที่มาตัวนี้เนี่ยผมบอกสิจะว่าจ้าแล้วตรงนี้ดูสิว่าเป็นชาเนี่ยดูดิแล้วที่เราบอกสิจะว่าจ้าแล้วที่เราดูดิจันทร์ว่าพัลลูมิโอลูซูคนเนี่ยเราเป็นไหนเนี่ยบอกสุยานี่ไอ้เงาโมบายเดสติ้งของเขาเนี่ ne che ye ba le ai test sia a yan lwe ba le chano bama nai ma shi de test ba chano pcr ma lou ba u chano antigen test pe lou do la
a mya sit de kriya le ba sia na
hout de kya a se lwe ya nai ne antigen test ba aim ma le sit lwe ya le ha ya ko a aku che ma le a so ya ga te yong win go di lo di nai ma ma lo se gan lo ko ra ba no di walgreen lo dry aid lo hopefully ya se gan ni se we lo ya le ne ya le po aim ma ba ma ma du be ne ตั๋วပြီးတော့ဒီဈေးတွေကိုဒီမှာတော့20လေးဒေါ်လာလောက်ကြာမှာပေါ့เนาะတစ်နှစ်ခုပါတယ်တစ်ခါလေးကြာလို့ရှိရင်14ဒေါ်လာလောက်နေသူကရောင်းပေးတယ်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာစစ်ဖို့အတွက်ဆိုရင်ဟောဘယ်လိုအကောင်းဆုံးအချက်ကြီးချက်လဲကျွန်တော်တို့ကအစိုးရမလုပ်ပေးနိုင်နေနေနေရာမှာဆိုလို့ရှိရင်ပုပ်ပလီကဒီမီတို့ပြီးတော့လူမအလူဒါနာမြောက်တာလည်းမဟုတ်ပါဘူးဒါမျိုးတွေလုပ်ပေ ြစ်ဘုံကြီးကျောင်းတွေမှာပဲဖြစ်ဖြစ်ဒါမှမဟုတ်ပဲနဲ့ဒေသနာကျမတွေစီခံမှာပဲဖြစ်ဖြစ်အစုံအစုံဆုံးကိုဟိုလုပ်ငန်းရှင်တွေလည်းပတ်နေတဲ့စက်ယုံတွေမှာပဲဖြစ်ဖြစ်အဓိကလေဟိုအလုပ်သမားတွေ positive ဖြစ်လို့ထွက်သွားလို့ရှင်ငါလုပ်ငန်းကွင်မလဲနိုင်ဘူးဆိုတဲ့ဟာကိုတကနာထားတာပြပါဘာဖြစ်လို့လဲဆိုကျွန်တော်တို့လည်းစီယုံမှာ run နေတာပဲဟုတ်တယ်မှာကျွန်တော်တို့ positive ဖြစ်ရင်ကျွန်တော်အလုပ်သမားတွေပြည်ပြန်ရတာပဲဗျမပြန်လို့မမရတာဒါမဲ့ကျွန်တော်ရှိတဲ့လူတွေကျွန်တော်ရအောင် run နေကျွန်တော်တို့လုပ်တဲ့အလုပ်ဆိုရင်ဒစခွဲလောက်ကိုလုပ်ချင်လို့ရမယ်ည10နာရီလောက်တိကျွန်တော်တို့နေနေရမယ်ဒီလိုမျိုး task kit တွေကိုလွတ်လွတ်ကူကူနဲ့ရအောင်တမန်နိုင်ငံမှာအင်ဂျင်နီယာနိုင်ငံတွေမှာပေါ်ချင်တော်ချင်ရပါတယ်ဟိုဒီလိုမျိုးပေါ်ချင်တို့စစ်လို့ရချင်းဒီပါကောင်းသွားလဲဆိုတော့ဟို positive များများထွက်တာကြောက်စရာမဟုတ်ပါဘူးကြောက်စရာပါလဲဆို positive လားမ positive ဟိုကို့မှာဒီရောကရှိလားမရှိသလားမသိပဲနေလမ်းမှာလျှောက်သွားပြီးတော့လူပေါင်းကြောင်များဆိုကူသွားတဲ့ဟာပူကြောက်ဖို့ကောင်းပါတယ်ဘာလို့လဲဆိုဒီနေ့ဒီချိန်အထိဒီယောဂကိုကုနိုင်နေစေဆိုတာမရှိသေးပါဘူးအဲ့တော့ကျွန်တော်တို့မှလုပ်လို့ရတယ်တလမ်းမှရှိတယ်ဒီယောဂမပြောင်းအောင်ကျွန်တော်တို့တတ်နိုင်တဲ့နေရာနဲ့ကာကွယ်ပေးရမယ်ဘလူကာကွယ်ပေးလို့ reinforcement လို့ခေါ်တဲ့အပြင်မှာသွားရင် mask ဆိုတတ်ပါဟိုသုတ်ပုံမှန် mask တက်ခြင်းဒီကာကွယ်နိုင်ပါလေ N95 ကိုတက်ခြင်းမှာမဟုတ်ပါဘူးကျွန်တော်တို့လည်းပုံမှန် mask နဲ့တက်ပါတယ်မတက်လို့ရှိရင်ကျွန်တော်ခမင်းဆိုင်ထဲပေးမဝင်ပါဘူးနောက်တစ်ခုက supermarket တွေထဲမှာကျွန်တော် mask မတက်ခဲနဲ့ပေးဝင်လို့မရပါဘူးတွေ့တာနဲ့ဟိုကလူကခေါ်ပြီးအပြင် mask မရှိရင်ကျွန်တော်ကပေးပါတယ်ဒီမှာဒီဖြစ်စေဟိုကျွန်တော်ခေါ် close compartment နေပေါ့နော် open air လို့ဖြစ်တယ်ဖျားမှာမလို့ပေါ့နော်ဒါပေမဲ့လည်းအထူးဖြင့် bus ကားပေါ့မှာဒီနိုင်ငံမှာရထားပေါ့မှာ mask မတက်လို့ရှိရင်ဘေးရလူကချက်ချင်းပြောတာဒါမှမင်းဒီဝင်နေ bus ကားတက်တက်ချင်းအပေါက်လာတယ် mask တွေ free ထားတာပေးထားတယ်ဆိုတော့အများကြီးပုံသားဆိုကုန်းတော့မကုန်ပါဘူးကိုရဒါပေမဲ့ပတ်စံလို့ရှိတာပေါ့ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီစာဝယ်ဖို့အတွက်ပေါ့နော်ဘာတွေကိုသတိပြုဖို့အချက်ပေးကြတယ
်အင်ပြန်လာရင်လက်စေးပါဖျားလို့ရှိရင်စစ်ပါစစ်နိုင်တဲ့အငြိမ်းစားတစ်ခုရှိရင်စစ်ပါမစစ်နိုင်ဘူးဆိုလို့ရှိရင်ကိုယ်စိတ်ထဲမှာဒီရောဂါဖြစ်တယ်လို့သတ်မှတ်ထားပါပြီကိုယ့်အဖို့ quarantine လုပ်နေပါအနည်းဆုံးတော့၅ရက်တော့နေရပါတယ်ကိုယ့်ကို oxygen တိုင်းကိုယ့်ကိုရင်းမြမြတောက်ဟို11နာရီ11နာရီဆီတောက်ဒီလိုမျိုးပဲပေါ့နော်ရောဂါလက္ခဏာရှိတဲ့ဟာကိုမူတည်ပြီးကျွန်တော်လုပ်ပေးလိုက်တယ်ဖျားတယ်အဓိက11နာရီတော်တော်ဆိုးရပါအစားအသောက်ပြတ်တယ်လူကနှုံးတယ်ဘာလုံးမှမလုပ်ချင်ဘူးအဲ့လောက်ထိပြတ်တယ်ဒါချုပ်ပြီးတော့ပြောရလို့ရှိရင်ရှိတော့ရှောင်းပါလေဒီ PC များနေပါလေအင်းနီးနာချင်းနိုင်ငံတွေမှာလည်းစပြီးတော့ PC တက်လာတာကိုတွေ့ပါလေဒါပေမဲ့လည်းဒီယောဂပြီးစေရိုရာရဲ့လူတွေမှာတော့တော်တော်လေးကိုပြင်းထန်မှုကနည်းပါလေယောဂမဖြစ်ဘူးဆိုတာမဟုတ်ပါဘူးအရင်တစ်ခေါက် Delta ဖြစ်သွားပြီးတာပဲဖြစ်ဖြစ် Omicron ရောက်ခဲ့ဆိုတော့တော်တော်လေးလည်းလွယ်ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ခုစက်မြေ Omicron ပေါ်ကုသမမြန်စေဖို့ကြမ်းမိုက်ကဏ္ဍကိုနาศင်ခဲ့ကြရတာပါခင်ဗျာ
ဗီအိုအေကနေတနေ့တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကနေတဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
PO American တိုင်းရဲ့ချက်သားရင်းများပတ်စင်ကဏ္ဍတွေကိုဆက်ပြောပြနေတာပါအခုတော့တိုင်းရင်ဒေတာကသတင်းစွာကိုပြောပြပါမယ်ဒီစီစဉ်ကိုတော့ FEV ရာနေဆက်ဒေတာတိုင်းရင်သတင်းတောက်တွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့စစ်စင်ရေးကြောင့်ဒေသခံလူထု 2,000 နီးပါးထွက်ပြေးတိမ်းရှောင်နေကြပါတယ်။မြန်မာတရုတ်နယ်စပ်မှာတိုက်ပွဲတွေကြောင့်စစ်ရှောင်900ကျော်အထက်ရေရှည်ရက်တည်ရေးခက်ခဲလာနေတယ်ဆိုတာနဲ့တိုက်ပွဲတွေရပ်တန့်ရေးကိစ္စအပါအဝင်ကချင်လွတ်လပ်ရေးအဖွဲ့ KIO ကနေကြေညာချက်ထုတ်ပြန်တဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်ပါရှင်တရင်တွေကိုဆလိုင်းရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ကနေအင်အားနဲ့စစ်စင်ရေးလှုပ်ဆောင်နေတာကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲကခြေရွာ29ရွာဒေသခံလူထု 2,000 နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်လက်ရှိအချိန်မှာကော့ကရိတ်မြို့တောင်ဘက်ပိုင်းမှာရှိတဲ့ကမိုင်ကုန်းအံဖတ်လေးနဲ့အံဖတ်ကြီးရွာတွေမှာစစ်ကောင်စီတပ်အင်အား200ခန့်ဝင်ရောက်တပ်ဆွဲထားတာရှိတဲ့အပြင်ထွက်ပြေးတိမ်းရှောင်သွားတဲ့ဒေသခံနေအိမ်တွေမှာလည်းစစ်ကောင်စီတပ်ဖက်ကဝင်နေပြီးနေအိမ်ထဲမှာရှိတဲ့ပစ္စည်းတွေကိုဖျက်ဆီးယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်အံဖတ်ကြီးရွာမှာဝင်ရောက်ခုံလုံနေထိုင်တဲ့ကော့ကရိတ်မြို့ NLD ပါတီရဲ့ EC အဖွဲ့ဝင်အမျိုးသမီးရေးရာကော်မတီဥက္ကဋ္ဌဖြစ်တဲ့နော်စေးဖောကိုလည်းစစ်ကောင်စီတပ်တွေကပြစ်ခဲ့တဲ့ဇန်နဝါရီလ21ရက်နေ့ညမှာဝင်ရောက်ဖမ်းဆီးသွားတာရှိတဲ့အပြင်ဒေသခံတချို့လည်းအဖမ်းခံရတာရှိနေပါတယ်
မြန်မာတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ကုကန့် MNDAA ရူချာတိုက်ပွဲတွေကြောင့်9လကျော်ကြာစစ်ရှောင်နေကြရတဲ့စစ်ဘေးရှောင်900ကျော်အတွက်ရေရှည်ရည်တည်ခက်ခဲလာနေတယ်လို့စစ်ဘေးရှောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါတယ်။ရှမ်းမြောက်မြန်မာတရုတ်နယ်စပ်မူဆေခရိုင်မုံကူးမြို့မှာပြီးခဲ့တဲ့2021ခုနှစ်ဇူလိုင်လ3ကစတင်ပြီးဒီနေ့အချိန်ထိဖြစ်ပွားနေတဲ့နှစ်ဖက်ကြားကတိုက်ပွဲတွေကြောင့်စစ်ရှောင်တွေကမူရင်းနေရဲ့ခြေရွာတွေစီကိုမပြန်နိုင်သေးပဲရေရှည်စစ်ရှောင်စခန်းတွေမှာနေထိုင်ရေးမှလည်းခက်ခဲလာနေတယ်လို့စစ်ရှောင်တွေကပြောပါတယ်လက်ရှိမုံကူးမြို့ပေါ်ရောက်လာကြတဲ့စစ်ရှောင်တွေရဲ့စားဝတ်နေရေးကို KBC ဖျားကြောင်းကနေတာဝန်ယူထားပေးပြီးမဲ့အခု9လကျော်ထိဒီမှာပဲစစ်ရှောင်နေရတာဖြစ်လို့သူတို့အတွက်စားနပ်ရိက္ခာပြတ်တောက်တော့မဲ့အထိကြုံတွေ့နေရပြီဖြစ်ပါတယ်
ပြခန့်ပြည်နယ်မြောက်ဦးနယ်ဗူဒီတောင်မြို့နယ်မှာရခိုင်လက်နက်ကိုင် AA တပ်ဖွဲ့ဝင်တွေအပါအဝင်ဒေသခံတချို့ကို COVID-19 ကာကွယ်ဆေးစတင်ထိုးပေးနေတယ်လို့ဒေသခံတွေကပြောပါရယ်ဗူဒီတောင်မြို့နယ်စေတီတောင်ကျေးရွာအထက်တန်းကျောင်းနဲ့မြောက်ဦးမြို့နယ်ဘူးရွံမညိုးကျေးရွာမူလတန်းကျောင်းတွေမှာဇန်နဝါရီလ24ရက်နေ့ကစတင်ထိုးပေးနေတာဖြစ်တယ်လို့ဆိုပါရယ်အခုထိုးပေးနေတဲ့ကာကွယ်ဆေးဟာစစ်ကောင်စီကတိုင်းနာလက်နက်ကိုင်အဖွဲ့တွေကိုခွဲတန်းပေးထားတဲ့အိန္ဒိယနိုင်ငံထုတ်ကိုဝိရှိအမျိုးအစားဖြစ်ပြီးအရေးသက်ဘလောက်ထိုးပေးမယ်ဆိုတာကိုတော့မသိရသေးပါဘူး
မွန်ပြည်နယ်ဘီလင်းမြို့နယ်အတွင်းရှိဝင်းမောင်းရွာနဲ့မဲ့ဝိုင်ရွာနှစ်ရွာကိုဒေသကာကွယ်ရေးတပ် PDF တွေနဲ့အဆက်အသွယ်ပြုလုပ်နေရဆိုပြီးစစ်တပ်ကရိုက်ခါတွေတည်ယူခွင့်မပြုဘဲရိုက်ခါဖျက်ထောက်ထားတယ်လို့ဒေသခံတို့ကဆိုပါတယ်စစ်ခါတွေဖျက်တောက်ထားတာခုနလခန့်ရှိပြီဖြစ်ပြီး PDF တွေကိုထောက်ပံ့နေဆိုပြီးစံနဲ့စီးဝါးတွေကိုအကြီးကဖျက်ထောက်တာလို့ဆိုပါတယ်အဆိုပါကြေးရွာရှိဒေသခံတွေမြုပ်တက်မယ်ဆိုရင်တစ်ချိန်မှာလူနှုတ်ဦးထက်မပူဖို့ကန့်တတ်ထားပါတယ်ဘီလင်းမြို့နယ်မှာစစ်ကောင်စီတပ်နဲ့ KAU တို့ကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရသူ3000ကျော်ထိရှိလာနေပါတယ်
ချင်းပြည်နယ်ဖလန်းမြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွတ်တော်ကိုယ်စားလှယ်တဦးရဲ့နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့ကထပ်မံချိတ်ပိတ်လိုက်တယ်လို့သိရပါတယ်။ဖလန်းမြို့ကျင်းမွာရပ်ကွက်မှာရှိတဲ့ပြည်နယ်လွတ်တော်အမတ်ပူရာနီရဲ့နေအိမ်ကိုဇန်နဝါရီလ19ရက်နေ့မှာစစ်ကောင်စီကချိတ်ပိတ်လိုက်တာလို့ဖလန်းဒေသခံတဦးကပြောပါတယ်။ပူရာနီဟာ2015ခုနှစ်ကတည်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေဖလန်းမြို့နယ်အမတ်တက်ပြည်နယ်လွတ်တော်အမတ်ရွေးချယ်ခံရသူဖြစ်ပြီး2020ရွေးကောက်ပွဲမှာလည်း NLD ပါတီကနေထပ်မံရွေးချယ်ခံရသူလည်းဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းတရုတ်နယ်စပ်မူဆင်တဲ့နန်ခမ်းမြို့နယ်အတွင်းမှာယခုဇန်နဝါရီလအတွင်းအမည်မသိလူတစုကဖုံးဆက်ပြီးတော့အခွန်ဆက်ကြီးငွေဆိုပြီးစီးပွားရေးလုပ်ငန်းရှင်တွေဈေးဆိုင်ပိုင်ရှင်တွေကိုငွေကျပ်30သိန်းကနေ50ထိတောင်းနေပါတယ်ဖုံးဆက်ငွေကောက်ခံသူဟာ SSPP TNL ရဲ့အဖွဲ့ကလူလို့ပြောတာရှိသလိုအဖွဲ့အစည်းအမည်သိကြမလို့ဘေးစရာရှိတဲ့အခွန်ငွေကိုသာလွှဲပေးဖို့ဗမာစကားနဲ့တလှရှမ်းစကားနဲ့တလှပြောတယ်လို့ငွေတောင်းခံရတဲ့ဆိုင်ရှင်တဦးကလည်းပြောပါတယ် SSPP ပြောခွင့်ရဘူမှုကြီးဆိုင်စုကတော့ SSPP အဖွဲ့ကအခွန်ငွေကိုတစ်နှစ်တစ်ကြိမ်သာတောင်းခံပြီးရတဲ့အခွန်ငွေအတွက်လဲဆိုင်ရှင်တွေကို SSPP လိုကိုတစိမ့်ပါတဲ့ဖြတ်ပိုင်းပြန်ပေးကြောင်းအခွန်ငွေတွေကိုအဲ့လိုမျိုးဖုံးဆက်ပြီးလွှဲပေးခိုင်းနာမျိုးမရှိဘူးကြောင်းပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတိုက်ပွဲတွေရပ်တန့်ရေးကိစ္စအပါအဝင်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းနဲ့ပတ်သက်တဲ့ KOKA အဖွဲ့ရဲ့သဘောထားယက်တီချက်တွေပါတဲ့ထုတ်ပြန်ချက်တစ်စောင်ကို KO ဘဟုကော်မတီက January 26ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ဒီအကြောင်းကိုတော့ကျွန်မအမီယန်နေစူးစီးတင်ဆက်ပေးထားပါတယ်လာမယ့်ဖေဖော်ဝါရီလ1ရက်နေ့ဟာတရုတ်နှစ်စစ်ကူးပွဲတော်နေ့ဖြစ်တယ်လို့24ကြိမ်မြောက်ဆောင်းရာသီအိုလံပစ်ပွဲတော်နဲ့မတန်ဆွမ်းအားကစားပြိုင်ပွဲကိုတရုတ်နိုင်ငံပီကင်းမြို့မှာဖေဖော်ဝါရီလနဲ့မတ်လတွေမှာကျင်းပသွားမှာဖြစ်တဲ့အတွက်နယ်စပ်ဒေသအပါအဝင်မြန်မာနိုင်ငံတဝမ်းမှာစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံက KIO ကချင်လွတ်လပ်ရေးအဖွဲ့ကိုတိုက်တွန်းခဲ့တယ်လို့ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
ဒီအင်ဂျင်နီယာနိုင်ငံဖြစ်နေတဲ့ဒီကျုပ်ပြည်မှာလည်းပဲဆောင်းရည်ဒီအိုလံပစ်ပေါ့နော်ဒီပါရာလင်ပစ်တွေအကျင်းပဖို့အချိန်ကာလလည်းရောက်တော့မှာဖြစ်ပါတယ်ဆိုတော့သူတို့ဘက်ကနဲ့လည်းနေဆက်ဒေတာဒီကမကဘူးကြာကျွန်တော်တို့မြန်မာတနင်္ဂနွေလုံးမှာပေါ့နော်ပြခတ်အတန်းနေပေါ့နော်တိုက်ပွဲတွေမဖြစ်အောင်တိုက်တွန်းထားတာရှိပါတယ်
မြန်မာနယ်စပ်ဒေသအပါအဝင်တနိုင်ငံလုံးမှာတိုက်ပွဲတွေစစ်ပွဲတွေရပ်တန့်ဖို့အတွက်တရုတ်နိုင်ငံကတိုက်တွန်းချက်တွေရှိတဲ့အတွက်ကြောင့်ဒေသအတွင်းတည်ငြိမ်ရေးအတွက်အလေးပေးစဉ်းစားရမယ့်အချက်ဖြစ်တယ်လို့လည်းကယန်ဝရဲ့ထုတ်ပြန်ချက်ထဲမှာရေးသားထုတ်ပြန်ထားပါတယ်တိုက်ပွဲတွေရပ်တန့်ရေးတရုတ်နိုင်ငံဘက်ကဖိအားပေးတာမျိုးလားဆိုတာနဲ့ပတ်သက်ပြီးပုံမူကြီးနော်ဘူးဆက်ပြီးတော့ပြောတာကတော့
ဒီအစိုးရကနဲ့ဒုဗေကနဲ့ကျွန်တော်တို့ကအထူးတိုက်တွန်းတာတော့မဟုတ်ပါဘူးဒီနေ့ဒီအနာတင်းတဲ့တနည်းဖြစ်တော့မှာဖြစ်ပါတယ်ဒီတနည်းကာလမှာကျွန်တော်တို့မြန်မာနိုင်ငံကပြည်သူလူထုတွေအားလုံးတည်ဒုက္ခရောက်နေတာတော်တော်များပါပြီကျွန်တော်တို့တိုင်းတက်နေနေပြတ်တော့နောက်မြို့ကြီးတက်ကြီးမှာလည်းပဲဒီစစ်ကောင်စီကနဲ့ဒီဒုက္ခပေးတဲ့တွေများရှိပါတယ်ဆိုတော့ပြည်သူလူထုဒီတိုင်းတက်တဲ့အားလုံးကဒီဒုက္ခတွေအဖြစ်နဲ့နေရာရှိပြောင်းတာလည်းများရှိပါတယ်အဲ့ဒါကိုနိုင်ငံတကာကအင်အားချင်းနိုင်ငံကအားလုံးလည်းအခုကူညီနေတဲ့တစ်ချက်ဥပမာတိတိယောက်ျောက်နော်ကူညီပေးနိုင်ဖို့အတွက်ကျွန်တော်တို့ကတော့တစ်ဖက်ကတော့ကြိုဆိုတယ်တစ်ဖက်ကတော့တိုက်တွန်းတာဖြစ်ပါတယ
် KIO အနေနဲ့လက်ရှိဖြစ်ပျက်နေတဲ့အခက်အခဲတွေကိုကျော်လွှားနိုင်ရင်းနဲ့အားလုံးလူချင်းနေတဲ့ Federal Democracy နိုင်ငံပေါ်ထွန်းလာရေးအတွက်လက်တွဲဆောင်ရွက်ရမယ့်အဖွဲ့အစည်းမှန်သမျှနဲ့လည်းအတူကြိုးပမ်းသွားမယ်လို့ထုတ်ပြန်ခဲ့ပါတယ် KIO ဟာမြန်မာအစိုးရနဲ့နှစ်ဖက်အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းနေတဲ့အဖွဲ့ဖြစ်သလို2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းယူတဲ့နောက်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်လည်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီကနေဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSCNP နဲ့နိုင်ငံရေးပါတီတချို့ဇန်နဝါရီလ20ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ရာ9နှစ်အတွင်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့သဘောတူညီချက်ရရှိတဲ့အပေါ်တိုင်းသားနိုင်ငံရေးပါတီတွေကနေဘယ်လိုမျိုးအမြင်ရှိနေပါသလဲဒီအကြောင်းကိုတော့မိကလျာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ်
NSBNC ဥက္ကဋ္ဌဒုတိယဘူဂျန်ကြီးရာပြေဦးဆောင်တဲ့ကော်မတီနဲ့ရခိုင်ပြည်ထောင်စုငြိမ်းချမ်းရေးကော်မတီ UPDJC နိုင်ငံရေးပါတီများစုဖွဲ့မှအဖွဲ့ခေါင်းဆောင်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းနဲ့အလို့ဖွဲ့ကိုယ်စားလှယ်တွေတွေ့ဆုံမှုအပေါ်ရခိုင်မျိုးသားပါတီ ANP အထွေထွေသွင်းရမှုခံပြီးစိုးကအခုလိုမြင်ရှိပါတယ
်မင်္ဂလာနေ့အတွင်းမှာဆယ်ဆယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတော့လေဒီဟာကလို့တော်တော်လေးပြောရမယ့်ဟာကအရှိကြီးပဲ။ဘာဖြစ်လို့ဆိုတော့ဘူးတောင်ပြည်တွင်းငင်းကြမ်းရေးမရနိုင်သေးဘူးလေ။ဘူး NCA တောင်ပြည်သူမျိုးဖြစ်နေပြီပဲ။
ไอ้รอบลอเบ้โหโจโจเจนเราก็หาเฟเดอเรทที่ส่งสู่อเส้นโหดูหาลาโฟตัวตัวอ่ะโลอุ้มไปโลไปเทนเลยแล้วสิสิตะกันนี่อาณาติงทาร์เนี่ยชินีอามาเฟเดอเรนงานที่ชาวยีลงงานเองอากาวเทปอลเองเนี่ยสุดาไม่ยอมจีบุโลช่างตั้งยินามยาดิมูกเรซีพวยเจ้า
ปีเกเรในท้องตะเสรานี่ในท้องตะเสร็จกาละที่อายตาตะใบอสูรยาอุชเดอุตเตงเสียเมื่อเทมาเวชิจิเอเนดีอสูรอุชเดอเชยมาเวชิจิอสูรเพื่อส่งตรงนี้เนี่ยด้วยส่งสื่อเนี่ยพี่ยามาสีเวรีลบพี่ยามาแต่พี่ยามสุดที่สาวยิ่งใกล้สัตว์จูบังเกจาระก่อนเนาะไอ้ลมเนี่ยอสูรเพื่อส่งนี้แบบบางส่งวันวันจูบังเนี่ยเชยกาละมาเรามาเวอสูรเพื่อติดช่วยเนี่ย
ในไงสิสัญญาไม่ปีว่ามึงจะแสดงพิจารณาที่สาวยี่หลังจากมันบอกกูไม่ยอมเข้าบ่ทีนี้ลูกชิ้นนี้มาสู้เพื่อมาส่งยี่เบ้เนี่ยในไงปาร์ตี้สุราเลยเว้ยเนี่ยเช่นเราเป่าเงี้ยเนี่ยตัวแสดงพิจารณาที่สาวยี่กูกางเทปคนในเล่มเงี้ยลูกจะไม่ยอมจีบเอาเนี่ยสิ่งสิบแปดกับพี่เราเด้ว่าแต่ตัวอย่างพี่มาสู้ยังเด้ลูกเลยแต่ยังนานเดินในการพูดมาพอโอ้มีดาลมยาวยี่พูดนายก้าบ่มูจีขออกกากะคุณลูกอยู่สบายเลย
ตัวเฟรดยอมยุติสาบุถ้าบุรุษคดีไปเลยสุดาก็จะรู้เฟรดเลยประมาณนี้ก็ได้กล่าวหน้าว่าจ้ะที่อารมณ์ใจเดียวกันมาพิจารณาเฟรดตู้ยอมพิมาเลยสัวไปแล้วไอ้เราเราจะสิทธิ์ผู้รอดูเราพิจารณาท่านนั้นเสร็จเป็นเหตุงาสุยาสุดยอดตั้งแต่สุภกันนี้ยิ่งงานเป็นเส้นทางยุคเลยงานยิ่งช่วยเหลือมุสัยยามุบ่าวเนี่ยเสร็จเสร็จทางยุคเมย์ยิ่งจะยิ่งลงงานเรื่อยๆสุดท้ายอุตส่าห์เนี่ย มีอุตสาหกรรมยี่นายยี่ก็มาดีเนี่ยนายงานยี่ปาร์ตี้มีอาสุเพื่อจะเพื่อเปลี่ยนหลังส่วนหนึ่งยี่นายแค่จะไปเลยใช่ไหมอาคุสับปีเดือนจันทร์ก็น่าสนใจมากเลยเช่นเกี่ยมเบียนก็เกรงยุ่งเนี่ยที่มาสิ่งสิ่งตักกันเนี่ยอินอันเนี่ยสิ่งยี่ลูกสาวนี่ละเจ้าที่ละขันลูทูนัดต้องนิบาทว่าเป็นเด็กชายนี่อะไร แต่ยมยามาเนี่ยสามารถจะพูดในเรื่องสิ่งสิ่งนี้กับเอ็มดีเอเอรู้จักได้ปุ่นหรือเจ้าสิ่งสองอย่างจะอัดเรื่อยยิ่งเสียดีแค่ไหนเดี๋ยวรู้สิ่งสองเรื่องนี้สักครั้งตาวงคันนี้ก็เปลี่ยวไปเลยตอนนี้เชื่อว่าคุณน่าเสียนี่ก็จะรักการรอในสัปดาห์ที่จะได้มาเดินทางไปกันในอพาร์ตเมนต์สับปีทว่าไม่ต่างยินเดินทางไปเช่นไรนั่งเรียนแบบสิ่งสิ่งนั้นเป็นส่งใจเอามาเชื่อมากกับอันนี้ละ
พี่โอเอเมริกันตั้งการในจัตวาริญญาสิ่งหนึ่งก็เสร็จทายทุเรศเป็นนี่แล้ววะคือต่อจัตวาริญญาเนี่ยเราส่งยาตรีจริงๆก็จะน่ากลัวเสร็จเปลี่ยนไปไหมเนี่ยมาเย็นนี้ปัตตาบีลงจากนี้กองสีมาต้องจานในใจถ้าเกิดสิ่งที่คุณเลือกผู้ชินีบาร์เลยเสียหน้าเต็มไปจนหนึ่งนิวาจาราพิจารณาไม่ทีมีเงินชินีด้วยสับเชลล์นี่ได้ปอ กูเลยทำการลงจากเองกองสีพ่อวันนั้นด้วยเนี่ยอาจารย์เลี้ยงจะอุกตาดาวอยู่ท่าเรือกันบ่อยนั่งเงี้ยเงี้ยใจวันจีโร่ตัวส่งสื่อมาพิจารณาแต่ทำไมยังไม่ถูกกูกลับไปเอฟพีตรงนี้ท่านมาพบจากท่าวันเลยยามานั่งมาเราเอ็นเอลที่สุยาเล็ตเช่ซีมาบ้านเราวันจีอุสโซเวงกูจะมาเชนยาสบีที่นี่มาช่วยกันในอามากันเนี่ยเป็นสุดไปเลยบ้านเลยทำไมไม่มุ่งสับปีนสายตัวมาพิจารณาตัวอย่างเนี่ยนิสัยเด็กสี่เนี่ยตัวก็ติดอยู่เปลี่ยวไปเลย ที่เนี่ยมาอเมริกาดิมุกสีพวยเจ้าแอนดี้ปาร์ตี้ตัวเองมุ่งพัวเวนที่เจ้าอู่ฮันตามยังกูที่นี่สนนัยนักสักคนเนี่ยมาอินเซนจินทางการในตัวเองกูเปลี่ยนไปสองปีเดียวลูอู่ฮันตามยังสี่นี่ก็เปลี่ยวไปเลยอู่ฮันตามยังกูอเมริกาพิจารณาเองจะมุ่งเปลี่ยนเอาลูกสามมุ่งไม่ยังอาคาวันเนี่ยสักคนสิ่งที่ทางเดินนั่นเนี่ยชาลาลาวะป้าเจ้าเปลี่ยนลูกไปเลยสุราโกรอสิ่งสิ่งเล่นเล่นมาที่อาเดบุลูตัวเองสี่นี่ก็เปลี่ยวไปเลย เนี่ยมาที่เรื่องคุยโซอาลาจังออสเตรเลียส่วนใหญ่ก็มีวิสัยบุตรใจก็เนี่ยมาในเงี้ยเด็กอันนี้เจ้าอยู่ตั้งใจไม่รู้ที่เนี่ยจริงอะไรไปเลยเป็นอะไรสิ่งเงี้ยมาคุณลุงนี่เรื่องจะดูค่ะเดี๋ยวก็เนี่ยมาในเงี้ยแบบจะไปกิจสัตว์ทุกเดือนมีสิ่งเหล่านี้เลยเป็นอะไรสิ่งเงี้ยใจวันจีก็สิ่งเดียวเลยจะจะอะไรไปเลยคุณลุงทำไมก็ที่มุ่งเจ้าเนี่ยมาในเงี้ยสัญญาทุกจะไม่ปกโนเล่นเหตุการณ์นี้เนี่ยมาเจอเจ้าที่ใช้
ဆွေးနွေးမှုတွင်တိုက်တွန်းပြောဆိုခဲ့တယ်လို့ VOA ဘင်္ဂလားဌာနကပြောပါတယ် Ranger ဆိုတာကတော့စစ်ကောင်စီကအသိမှတ်မပြုပါဘူးခင်ဗျာအခုတော့တရင်အချင်းချုပ်အပီးကြတာရင်းရအစီအစဉ်တွေပြီးဆုံးပါပြီဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ supply ဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ National Gallery နဲ့ Nick Evandor တို့ဖြစ်ပါတယ်ဒီညစီစဉ်မှုကကျွန်တော်ဝင်းမြမဖီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအများကြီးပဲတင်ပါတယ်တော်တာရှင်များနဲ့တကွပြည်သူပြည်သားအားလုံးဘေးရန်ကင်းကွာလို့လိုအပ်ဆန္ဒပြေဝပျော်ရွှင်ချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.